Welcome to the Voice of America in Burmese.
Mingala nya jama tora shin mya shin VOA American san ga ni 2022 khu ni April 6 ye Boudapu ni nya bai VOA Myanmar bai season ni go American bi daw su Washington DC myo daw ga ni Myanmar san daw jain nya 9 na yi ga ni 10 na yi thi sa tin thau ni pe ni ba bi line to meter 1925 ne 32 do ga ni dai yai na sin nai ma bi shin.ဒီကနေ့ညအတွက်အစီအစဉ်မူကကျွန်မစုမမရှင်ဒီညမှာသောရရှင်နေနာဆင်ရမယ်ထိတဲ့ရောက်သတင်းတွေကတော့ရုရှားအပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးနောက်ထပ်အခိုင်အမာအရေးယူလှုပ်ဆောင်ကြဖို့ယူကရိန်းသမ္မတဇယ်လန်စကီကဒီကနေ့တောင်းဆိုလိုက်ပါတယ်ယူကရိန်းနိုင်ငံဘူချာမြို့မှာလူအမြောက်အများကိုတပ်ဖြတ်မှုလို့ပုတ်ဟမ်းမင်းကြီးဖရန်စစ်ကခေါ်ဆိုပြီးတော့အဲ့ဒီလှုပ်ရက်အတွက်ဒီကနေ့ပြစ်တင်ရှုံချလိုက်ပါတယ်ယူကရိန်းမှာအရက်သားတွေပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့အိန္ဒိယကပထမဆုံးအကြိမ်ဖြစ်တဲ့လူသိရှင်ကြားပြစ်တင်ဝေဖန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူရုရှားကိုစစ်ရာဇဝတ်မှုနဲ့အရေးယူပေးဖို့ရုရှားသမ္မတတောင်းဆိုလိုက်တဲ့အကြောင်းသတင်းဆောင်မကိုလည်းတိဆက်ပေးမှာပါ။သတင်းပေးဖို့ချက်ထဲမှာဆိုရင်တော့ခရင်ပြည်နယ်တွင်းမှာတိုက်ပွဲတွေအတွင်းလေကြောင်းနဲ့လက်နက်ကြီးကြီးထန်ကြောင်းမတ်လ၁လထဲမှာပဲအရက်သားပြည်သူ25ဦးအသက်ဆုံးခဲ့ရပါတယ်။ဒီပေါ်မှာ KNU ဘက်ကဘယ်လိုပြောပါသလဲ။
25ဦးပြည်ဆုံးတယ်33ပြည်ရရတော့ပါတော့ဟုတ်ကဲ့ဒီလိုရဲ့သွားဖို့လာဖို့လမ်းကြောင်းမှာရှင်းလင်းမှုတွေ့တာဒီမှာရှင်းလင်းနေရတယ်ကျန်းသန်းဖြစ်နေကြဖြစ်တော့ပါတော့
ဒီသတင်းနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်ရှင်နောက်နိုင်ငံခြားငွေထိန်းချုပ်မှုဥပဒေသစ်ကြောင့်ဗဟိုဗန်နဲ့ဒေါ်လာနဲ့ကျပ်ငွေလဲလှယ်မှုကမောက်ကမဖြစ်ရတဲ့အကြောင်းပေါ်မှာသုံးသပ်ချက်တွေနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပိုးနဲ့ဝန်ကြီးဦးမေအောင်တို့ကိုပြစ်ဒဏ်တွေထပ်ချလိုက်တဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ရုရှားဘော်တန်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးနောက်ထပ်အခိုင်အမာရည်ရွယ်လှုပ်ဆောင်ကြဖို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကဒီကနေ့တောင်းဆိုလိုက်ပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကနောက်ထပ်ပြင်းထန်တဲ့လှုပ်ဆောင်ချက်တွေချမှတ်ဖို့ပြင်ဆင်နေကြသလိုရုရှားကျူးကျော်စစ်ကိုတုတ်ပြန်ရေးမြောက်အတ္တလန္တိစာချုပ်နေတိုးမာမေးဖွဲ့နိုင်ငံသားရေးဝန်ကြီးတွေဘရပ်ဆဲလ်စ်မြို့မှာစီဝေးနေကြချိန်မှာပဲသမ္မတဇယ်လင်စကီကအခုလိုတောင်းဆိုတာပါ။တန်ခတ်ရည်ရွယ်မယ်ဆိုတဲ့ဒေလုံးထွားပြောဆိုတာတွေထပ်ကြားနေရချိန်မှာပဲရုရှားစစ်တပ်ကလှုပ်ချင်ရလှုပ်သွားပြီးတဲ့နောက်အရေးယူဖို့တိုးဝင်နေတာမျိုးကိုကျွန်တော်အသီးမခံနိုင်တော့ပါဘူးလို့အိုင်ယာလန်ညွှန်တော်ကိုပြောတဲ့ဗီဒီယိုမိန်ခွန်းထဲမှာသမ္မတဇယ်လင်စကီကပြောခဲ့ပါတယ်။ရုရှားစီကနေစွန့်အင်ဝင်နေတာကိုပိတ်လိုက်မယ်ဆိုရင်သူတို့နိုင်ငံတွေရဲ့စီးပွားရေးထိခိုက်မဲ့အပေါ်ယူကရိန်းလူထုဘေးဒုက္ခရောက်နေတာထက်ပိုပြီးဆိုးရိမ်နေကြတယ်လို့လည်းသမ္မတဇယ်လင်စကီကဥရောပခေါင်းဆောင်တွေကိုထပ်ပြီးဝေဖန်ပါတယ်။အမေရိကန်ကရုရှားပေါ်နောက်ထပ်တန်ခတ်အရေးယူမှုတွေဒီကနေ့ကြေညာမယ်လို့ခန့်မှန်းထားပါတယ်။ရုရှားနိုင်ငံကိုစီးပွားရေးဒဏ္ဍာငွေကြေးနဲ့နှိပညာပိုင်းတွေမှာထပ်ပြီးအထူးကြံဖြစ်သွားစေအောင်တန်ခတ်ရည်ယူဖို့အမေရိကန်ဟာ G7 အဖွဲ့ဝင်နိုင်ငံတွေနဲ့ဥရောပသမဂ္ဂ EU နဲ့ပါဆွေးနွေးနေတယ်လို့အင်ဂျီရောပြောခွင့်ရဂျန်ဆက်ကီကပြောပါတယ်။နောက်ထပ်ချမှတ်ဖို့ဆွေးနွေးနေတဲ့တန်ခတ်ရည်ယူမှုတွေထဲမှာရုရှားမှာရင်းနှီးမြှုပ်နှံမှုအသစ်အားလုံးကိုပိတ်ပင်တာအပြင်ရုရှားနိုင်ငံကဗဏ္ဍာငွေကြေးအဖွဲ့အစည်းတွေနိုင်ငံပိုင်လုပ်ငန်းတွေအစိုးရတာဝန်ရှိသူတွေနဲ့သူတို့မိသားစုဝင်တွေကိုတန်ခတ်အရေးယူမှာတွေပါဝင်တယ်လို့ဂျန်ဆာကီကပြောပါတယ်ယူကရိန်းနိုင်ငံဘူချာမြို့မှာလူအများအများကိုတပ်ဖြတ်မှုလို့ပိုယန်မင်းကြီးဖရန်စစ်ကခေါ်ဆိုပြီးအဲဒီလိုရဲအတွက်ဒီကနေ့တစ်တင်ရှုတ်ချလိုက်ပါတယ်ဘူချာမြို့ကလမ်းတွေပေါ်မှာလူသေးလောင်းတွေတွေ့ခဲ့ရသလိုလူအများအများကိုစုပြီးမြေမြုပ်ထားတာတွေတွေ့ခဲ့ရပြီးနိုင်ငံတကာကအပြင်းထန်ဝေဖန်ရှုတ်ချနေချိန်မှာပဲပိုယန်မင်းကြီးကလည်းပြစ်တင်ရှုတ်ချလိုက်တာပါယူကရိန်းနိုင်ငံကအခုနောက်ဆုံးရတဲ့သတင်းတွေဟာစိတ်သက်သာရာနဲ့မျှော်လင့်ချက်တွေပေးတဲ့အစားနောက်ထပ်တပ်ဖြတ်မှုတွေအကြောင်းကိုပဲကြားခဲ့ကြရတယ်လို့ဗာတီကန်မှာဒီကနေ့လုပ်တဲ့သတင်းပတ်စင်ဝတ်ပြုစုတောင်းပွဲတွင်ပိုယန်မင်းကြီးကပြောခဲ့ပါတယ်ဒီစစ်ပွဲကိုရပ်ပစ်ပါလက်နက်တံတွေစိတ်ငြိမ်သွားပါစေတေဆုံးခြင်းနဲ့အဖြစ်အမှောင်တွေရပ်ပစ်ပါလို့ပိုယန်မင်းကပြောပါတယ်ဘူချာမျိုးကပို့လိုက်တာဆိုတဲ့အလံတလက်ကိုပိုယန်မင်းကြီးကကံမြောက်ခဲ့ပြီးအဲ့ဒီအလံကိုနမ်းရှုတ်ခဲ့ပါတယ်ရုရှားတပ်ဖွဲ့တွေစစ်ရောက်စုမှုကျူးလွန်ခဲ့တာမျိုးမရှိဘူးလို့ရုရှားဆိုရကညင်ဆန်နေပြီးအခုတွေ့မြင်ရတာတွေဟာယူကရိန်းကလုံခြုံတာတွေသာဖြစ်တယ်လို့ဆွတ်ဆွဲပြောဆိုပါတယ်ယူကရိန်းမှာရဲသားတွေကိုတပ်ဖြတ်မှုအပေါ်အိန္ဒိယနိုင်ငံကပြစ်တင်ရှုတ်ချလိုက်ပါတယ်ဒါဟာဖြင့်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုအပေါ်အိန္ဒိယကပထမဆုံးအကြိမ်လူသိရှင်ကြားပြစ်တင်ဝေဖန်လိုက်တာဖြစ်ပေမဲ့ရုရှားဟာအိန္ဒိယရဲ့အရေးပါတဲ့စီးပွားရေးမိဖက်နိုင်ငံတစ်ခုအဖြစ်ဆက်ရှိနေပါတယ်လို့လည်းပြောပါတယ်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့ပေါ်ရုရှားရဲ့မဟာမိတ်နိုင်ငံတစ်ခုအဖြစ်နှစ်ပေါင်းများစွာရပ်တည်လာတဲ့အိန္ဒိယနိုင်ငံဟာ အမေရိကန်ရဲ့မဟာမိတ်တွေကအပြင်းထန်ဖိအားပေးနေတဲ့ကြားမှာပဲပြစ်တင်ဝေဖန်မှုရှောင်နေကြတာပါဘူဂျာမျိုးမှာတပြတ်မှုတွေပေါ်အပြင်းထန်ပြစ်တင်ရှုတ်ချပါတယ်လို့အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးစူဘရမန်ယမ်ဂျိုင်ရှန်ကာကလွှတ်တော်မှာဒီကနေ့ပြောပါတယ်ဒီဖြစ်ရဟာတိတ်ကိုဆိုးရွားတဲ့ကိစ္စဖြစ်ပြီးဒီကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့တောင်းဆိုနေကြတာကိုထောက်ခံပါတယ်လို့ဝန်ကြီးဂျိုင်ရှန်ကာကဆိုပါတယ်ကီးဖ်မြို့တော်နီကဘူချာမြို့ကိုသိမ်းပိုက်ထားချိန်တွင်ရုရှားတပ်ဖွဲ့တွေကအရသာ300ကျော်ကိုတပ်ဖြတ်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်။ဘူချာမြို့မှာအရသာတွေကိုတပ်ဖြတ်ခဲ့တဲ့ဆိုတဲ့သတင်းဟာတိတ်ကိုထိတ်လန့်တုန်လှုပ်ဖွယ်ပါပဲလို့ဆိုပြီးကိုရိုနာမကလုံခြုံရေးကောင်စီအစည်းအဝေးမှာအိန္ဒိယနိုင်ငံကပြစ်တင်ရှုတ်ချခဲ့ပြီးတဲ့နောက်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောတာပါ။ရုရှားကိုပြစ်တင်ရှုတ်ချတဲ့ကိုရိုနာမကရဲ့ဆုံးဖြတ်ချက်တွေကိုအိန္ဒိယနိုင်ငံကထောက်ခံလည်းမပေးဘဲကြားနေခဲ့ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်ရုရှားဘော်တန်ခတ်အရေးယူမှုတစ်စိတ်တစ်ပိုင်းအနေနဲ့ရုရှားကိုပို့တဲ့ကွန်ပီစီတွေပေါ်တိုင်ဝမ်အစိုးရကဒီကနေ့တင်းကျပ်လိုက်ပါတယ်။တိုင်ဝမ်နည်းပညာတွေနဲ့ကွန်ပျူတာချစ်တွေကိုစီးရေးရွယ်ချက်အတွက်အသုံးမပြုနိုင်အောင်တားဆီးဖို့စီမင်းစည်းကမ်းတွေအသေးစိတ်ချမှတ်လိုက်တာပါ။ရုရှားကျူးကျော်တိုက်ခိုက်မှုကိုတိုင်ဝမ်ကပြစ်တင်ရှုတ်ချပြီးအနောက်နိုင်ငံတွေကတန်ခတ်အရေးယူမှုချမှတ်တာကိုလည်းပူးပေါင်းပါဝင်ထားပါတယ်။ဒါပေမဲ့လည်းတိုင်ဝမ်နဲ့ရုရှားကြားမှာတိုက်ရိုက်ကုန်သွယ်ရေးမရှိသလောက်ဖြစ်တာကြောင့်တိုင်ဝမ်ကရေးယူတာဟာအများအပြားတော့တည်ရောက်မှုမရှိပါဘူးနည်းပညာဆိုင်ရာကွန်ပီစီစီးရင်ရှိကြီးကိုတိုင်ဝမ်ဆွေရကထုတ်ပြန်ပြီးအဲ့ဒီစီးရင်ပါပစ္စည်းတွေရုရှားကိုပို့မယ်ဆိုရင်ခွင့်ပြုချက်ယူရမယ်လို့ကြေညာပါတယ်တိုင်ဝမ်ကနေရုရှားကိုတင်ပို့တဲ့အဆင့်မြင့်နည်းပညာသုံးထုတ်ကုန်တွေကိုစစ်လက်နက်ပစ္စည်းတွေထုတ်လုပ်ဖို့အတွက်အသုံးမပြုနိုင်အောင်အခုလိုလှုံ့ဆော်တာဖြစ်တယ်လို့ကြေညာချက်မှာပြောထားပါတယ်အဲ့ဒီစီးရင်တွေထဲမှာတပိုင်းလျက်ကူပစ္စည်းထုတ်တဲ့ပစ္စည်းကိရိယာတွေအပြင်လေဆာရောင်ကြီးနဲ့ခရီးသွားလမ်းညွန်စနစ်တွေပေါ်ဝင်ပါတယ်။တိုင်ဝမ်ကျွန်းဟာကမ္ဘာပေါ်မှာတပိုင်းလျက်ကူပစ္စည်းထုတ်တဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်ပါတယ်။တိုင်ဝမ်ကျွန်းကိုတရုတ်ကသူတို့ပိုင်တယ်လို့ကြေညာထားပြီးတကယ်လို့အင်အားသုံးသိမ့်ပိုက်ခဲ့မယ်ဆိုရင်အခုယူကရိန်းမှာကြုံနေရသလိုဖြစ်လာနိုင်တာကြောင့်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်နေတဲ့အပေါ်တိုင်ဝမ်လူထုကကိုချင်းစာအမြင်နဲ့ရှုမြင်ကြပါတယ်ခင်ဗျာ။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းထိုမီတာ19 kHz 1953ညာပိုင်းထိုမီတာ25 kHz 1783ညာပိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကြုံနေရပေမဲ့လေသီရိလင်ကသမရဂိုတာဘာယာရာဂျာပက္စာယာဒူးကနှုတ်ထွက်မှာမဟုတ်ဘူးလို့အစိုးရအဖွဲ့ဝင်ကြီးတဦးကဒီကနေ့ပြောပါတယ်။သမရကိုလူပေါင်း 6.9 သန်းကထောက်ခံဆန္ဒမဲပေးတင်မြှောက်ခဲ့ကြတာဖြစ်တယ်လို့အဝေးပြေးလမ်းများစီမံခန့်ခွဲရေးဌာနဝင်ကြီးဂျွန်စတန်ဖာနန်ဒိုကလွှတ်တော်မှာပြောခဲ့ပါတယ်။ဆယ်စုနှစ်ပေါင်းများစွာအတွင်းတိုင်းပြည်စီးပွားရေးချွတ်ချုံကျသွားရတဲ့အထိလွဲမှားတဲ့စီမံခန့်ခွဲမှုတွေကိုလူထုကမကျေနပ်တဲ့အပြင်စေဝါပစ္စည်းတွေပြက်လက်တာကြောင့်ဆရာဝန်တွေကပါဆန္ဒပြကန့်ကွက်နေကြပေမဲ့လည်းသမရကနှုတ်ထွက်ပေးဖို့ငြင်းဆန်နေတာပါသမရရာဂျာပက္စာဟာသူ့ရဲ့မိသားစုဝင်တွေကိုအစိုးရထိပ်ပိုင်းယာရုတွေမှာခံထားပြီး2019ခုနှစ်ကတည်းကတိုင်းပြည်ကိုအုပ်ချုပ်လာတာပါအခုတော့သူ့ကိုကန့်ကွက်ဆန္ဒပြပွဲတွေ၅ရက်မြောက်ရောက်လာပြီးသူ့ရဲ့ညွန်ပေါင်းအဖွဲ့တွေကနေလွှတ်တော်အမတ်အများအပြားနှုတ်ထွက်သွားကြတာကြောင့်လူနည်းစုအစိုးရဖြစ်သွားပြီးတဲ့နောက်အင်္ဂါနေ့မှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာခဲ့ပါတယ် COVID-19 ရေရှည်အကျိုးဆက်ဖြစ်လာတဲ့မောပတ်မှုအုံနောက်ထိုင်းမိုင်းမှုနာကျင်မှုနဲ့အသက်ရှူကျမှုစတဲ့နာတာရှည်ယောဂါလက္ခဏာတွေကိုတားဆီးနိုင်ရေးအမျိုးသားကျန်းမာရေးအစီအစဉ်တစ်ခုကိုအကောင်အထည်ဖော်ဖို့အင်္ဂါနေ့ကသမ္မတဘိုင်ဒန်အစိုးရကညွှန်ကြားလိုက်ပါတယ်ဒီစီစဉ်တစ်အရာ COVID-19 ယောဂါရေရှည်အကျိုးဆက်တွေခံစားနေရသူတွေအတွက်အမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနကသူ့ရဲ့သုတေသနလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်တာကျန်းမာရေးစောင့်ရှောက်မှုနဲ့မတန်ဆွမ်းမှုတွေအတွက်ဝန်ဆောင်မှုလုပ်ငန်းတွေကိုတိုးချဲ့လှုံ့ဆော်သွားဖို့ရှိကြောင်းကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနဝန်ကြီး Xavier Basera ကပြောပါရယ်ဒါနဲ့ပတ်သက်တဲ့သုတေသနလုပ်ငန်းတွေကို NIH အမျိုးသားကျန်းမာရေးဌာနကလှုံ့ဆော်နေပြီးအခုလိုအရေးပါတဲ့ပနာမခြေလမ်းသစ်အဖြစ်တည်ထောင်စုအစိုးရဌာနတွေမှအကောင့်ထဲပေါ်စီစဉ်နေတဲ့ HHS ဌာနကိုလည်း NIH ကကူညီပေးသွားမှာဖြစ်တယ်လို့အင်ဖြူတော်ကပြောပါရယ် ကိုဗစ်ရောဂါမှာရေရှည်အကျိုးဆက်အဖြစ်မတန်ဆွမ်းမှုပုံစံမျိုးဖြစ်လာတာကိုအင်ဂျီရောကအတိအမှတ်ပြုထားပါတယ်။ကိုဗစ်ရောဂါရေရှည်အကျိုးဆက်ခံစားရသူတွေကိုနာတာရှည်ရောဂါတွေကိုအကာအကွယ်ပေးတဲ့ဖက်ဒရယ်ဥပဒေအရမတန်ဆွမ်းသူတွေအတွက်နေရာထိုင်ခင်းစီစဉ်ပေးရတာ၊ကျန်းမာရေးအခြေအနေတချို့ကြောင့်ခွဲခြားဆက်ဆံမှုကိုတားမြစ်တာစတာတွေကိုခံစားပိုင်ခွင့်ရှိနိုင်တယ်လို့ဆိုပါတယ်။ကိုဗစ်တိုက်ဖျက်ရေး zero covid မူဝါဒနဲ့တိုက်ဖျက်လှုပ်ဆောင်နေတဲ့တရုတ်နိုင်ငံမှာဂျီလင်းပြည်နယ်အရှေ့မြောက်ပိုင်းရှန်ဟိုင်းနဲ့အရှေ့ပိုင်းဇီဂျန်ပြည်နယ်တွေအပါအဝင်ပြည်နယ်အတော်များများဒေတာရင်းကူးစက်မှုတွေရှိနေပါတယ်။ covid စစ်ဆေးမှုအဆင့်နှစ်ဆင့်ခွဲလှုပ်ဆောင်နေတဲ့ရှန်ဟိုင်းမှာမြို့ကန်26သန်းကိုနောက်တစ်ချိန်ထပ်ပြီး covid စစ်ဆေးသွားမယ်လို့မြို့တော်တာဝန်ရှိသူတဦးကဗုဒ္ဓဘူးနေမှာပြောပါတယ်စစ်ဆေးမှုတွေမပြီးမချင်းအသွာအလာကန့်သတ်မှုတွေကိုဆက်လုပ်ထားမယ်လို့သူကပြောပါတယ်အင်္ဂါနေ့အထိအသွာအလာတွေကိုပိတ်ထားတဲ့အတွက်လည်းဒေသခံတွေကမကြေမနက်ဖြစ်နေကြပါတယ်စစ်တပ်နဲ့တခြားပြည်နယ်တွေကကျန်းမာရေးဝန်ထမ်းတွေကိုလည်းရှန်ဟိုင်းဒေသခံတွေယောဂါစစ်ဆေးရမှာကူညီဆောင်ရွက်ဖို့ဆီလွတ်ထားပါတယ်တကဘာလုံးအတိုင်းအတာနဲ့အခုထိကိုဗစ်ကူးစက်သူ493သန်းကျော်နဲ့သေဆုံးသူ6သန်းကျော်ရှိနေပြီဖြစ်ပါတယ်။တရုတ်နိုင်ငံငလျင်တိုင်းတာရေးဌာနရဲ့ထုတ်ပြန်ချက်အရတရုတ်နိုင်ငံစီချွမ်းပြည်နယ်မှာပြင်းအား5% ရှိတဲ့ငလျင်တစ်ခုဗုဒ္ဓဖူးနေ့မနေ့မှလှုပ်ခတ်ခဲ့ပါတယ်။ငလျင်လှုပ်ခတ်မှုမစတင်ခင်မြေပြိုမှုအရင်ဖြစ်ခဲ့ပြီးလူတချို့ကိုဘေးကင်းလုံခြုံရာနေရာကိုရွှေ့ပြောင်းနေချိန်မနေ့9:50မှာငလျင်စတင်လှုပ်ခတ်ခဲ့တာလို့စွင်ဟွာသတင်းဌာနကဖော်ပြထားပါတယ်။လူနေအဆောက်အုံအများပြားထိခိုက်မှုအနည်းချင်းရှိခဲ့ပေမယ့်သေဆုံးထိခိုက်သူစီးရင်ကိုတော့ချက်ချင်းမသိရသေးပါဘူး။ငလျင်လှုပ်ခတ်မှုနဲ့ပတ်သက်လို့ပျက်စီးမှုအတိုင်းအတာကိုအကဲဖြတ်ဖို့ထိခိုက်ဒဏ်ရာရသူရှိမရှိသိရဖို့တဘာဝဘေးအန္တရာယ်ကူညီရေးအဖွဲ့တွေကိုတရုတ်အာဏာပိုင်တွေကဆေးလွတ်ထားကြောင်းစင်ဟွာမှဖော်ပြထားပါတယ်ရှင
်ဗုဒ္ဓဘုညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ရင်ချင်းနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်ယူကရိန်းနိုင်ငံဘူချာမြို့မှာရုရှားတပ်ဖွဲ့တွေရဲ့နှင်းပန်းနှိပ်စက်တပ်ဖြတ်မှုတွေကြောင့်အရက်သား300ထက်မနည်းတေဆုံးခဲ့ရတာပါတေဆုံးခဲ့ရပါတယ်ဒါကြောင့်တစ်ချိန်လုံးကနာဇီဂျာမနီတွေကိုခုံရုံးတင်ပြီးတော့စစ်ဆေးခဲ့တဲ့နှူးယင်ပတ်ပုံစံနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့ရုရှားကိုစစ်ရာဇဝတ်မှုနဲ့အရေးယူပေးဖို့ယူကရိန်းသမ္မတဇယ်လန်စကီကကုလသမဂ္ဂလုံခြုံရေးကောင်စီကိုအင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်ဒီအကြောင်း VOA ရဲ့အကြီးတန်းတန်တမန်ရေးရာသတင်းတော့စင်ဒီဆိုင်ပေးပို့ထားတဲ့သတင်းမက်ခင်ဖြူဖြူပြောပြပေးပါရှင
်ယူကရိန်းနိုင်ငံကိဗ်မြို့နောက်မှာရှိတဲ့ဘူချာမြို့ကနေရုရှားတပ်ဖွဲ့တွေမဆုတ်ခွာခင်အဲ့ဒီမှာရှိတဲ့ကလီးငယ်တွေအပါအဝင်ဒေသခံအရက်သားတွေကိုဂျိုးနဲ့တုတ်မတရားပြုကျင့်နှင်းပန်းနှိပ်စက်မိရှို့တက်ဖြတ်ခဲ့တာတွေကို VOA သတင်းတောက်တွေအပါအဝင်တခြားသတင်းတောက်တွေလူခွင့်ရေးအဖွဲ့တွေကတွားရောက်သတင်းယူခဲ့ကြပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကိုယ်တိုင်လည်းဘူချာမြို့ကိုတွားရောက်ခဲ့ပြီးအဲ့နောက်အင်္ဂါနေ့ကလုံခြုံရေးကောင်စီမှမိန့်ခွန်းပြောခဲ့ပါတယ်။ရုရှားတပ်ဖွဲ့တွေမြို့ရွာတွေကိုစုခွာနေချိန်မှာသူတို့လုပ်ခဲ့တဲ့ရဲဆက်ကြမ်းကြုတ်မှုတွေပုံမှုပေါ်လာစေပြီးဒီလူရဲတွေအတွက်တရားမျှတမှုရှိအောင်ရည်ယူဆောင်ရွက်ပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုဇယ်လန်စကီကတောင်းဆိုပါတယ်
။ Prosto ne može effettivno
ပူချာမြို့ရုရှားစစ်တပ်ထိန်းချုပ်ထားခြင်းတွင်သူတို့ကျူးလွန်ခဲ့တဲ့လူရက်တွေကိုကဘာကြီးအခုတွေ့မြင်ရပါပြီ။ဒါပေမဲ့သူတို့ထိန်းချုပ်ထားတဲ့တခြားမြို့ရာဒေသတွေကခြေနေတွေကိုတော့တွေ့ခွင့်မရသေးပါဘူး။ရက်ဒေသတွေကချပြီမဲ့သူတို့ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေ၊ရှားဆွေးပစ်မှုတွေကတော့တူတူပါပဲ။ဒီလူရက်တွေအတွက်တာဝန်ခံမှုရှိရပါမယ်။
ပူချာမြို့မှာအသက်ရှင်ကျန်ရစ်သူတွေကအမျိုးသမီးတူအုပ်ကို VOA ရုပ်သံသတင်းတောက်ကလည်းမေးမြန်းခဲ့ပါတယ်
။မွေးလုံးဝဝယ်
ကျမအိမ်ကြီးချင်းတွေအဲ့ဒီနေရာမှာမြေမြုပ်ခံခဲ့ရတယ်။ဘေးကျဉ်ကပ်နေခဲ့တဲ့အိမ်ကြီးချင်းတွေပါ။ရုရှားစစ်သားတွေကသူတို့စစ်ဆေးရေးဂိတ်တစ်ခုတိုက်ခိုက်ခံရလို့အထက်အမိန့်နဲ့အခုလိုလှုပ်တာလို့ပြောပါတယ်။ကျမတို့ကသူတို့ကိုတိုက်ခိုက်လို့သူတို့ကပြန်ပစ်တာလို့ပြောပါတယ်။ကျမတို့တိုက်ခန်းကလူနှစ်ယောက်ပြစ်သက်ခံရပါတယ်တယောက်တေသွားပါတယ်တယောက်ကတော့ဒဏ်ရာရပြီးကိဖ်မြို့နာကဆေးရုံမှာပ
ါအခုလိုမျိုးသူ့ရဲ့အိမ်ကြီးနာချင်းတွေကိုအမေရတတ်တာပါဆိုပြီးရုရှားစစ်သားတွေကိုယ်တိုင်ကပြောတာကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့သူဟာအကောင်းဆုံးသက်သေဖြစ်ပြီးဒါဟာစစ်ပွဲတွေအတွင်းမှာအရက်သားတွေကိုတမင်ပစ်မှတ်ထားတိုက်ခိုက်မှုဆိုတာထင်ရှားစေတယ်လို့ကျွမ်းကျင်ပညာရှင်တူကဗီဒီယိုကိုပြောပါတယ်စစ်ပွဲအတွင်းဖမ်းမိတဲ့စစ်သားတွေကိုတော့တက်ဖြတ်ခွင့်မရှိပဲဒီလိုတက်ဖြတ်တယ်ဆိုတာဟာစစ်ရာဇဝတ်မှုမြောက်တယ်လို့ George Washington တက္ကသိုလ်ကကျွမ်းကျင်ပညာရှင် Alexander Downs ကပြောပါတယ
် But it appears many of them if not all of them were civilians and obviously intentionally targeting civilians
အလုံးမဟုတ်တော့အများစုကအယက်သားတွေဖြစ်နေတာကိုတွေ့ရပါတယ်လက်နက်ကင်ပြိပခအတွင်းအယက်သားတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်မှုဆိုတာထင်ရှားပါတယ်ဆိုတော့ကျူးလွန်တဲ့စစ်သားတွေနဲ့ဒလို့ကျူးလွန်တဲ့အမိန့်ပေးခဲ့သူဘယ်သူမှမဆိုအေးအေးယူခံရနိုင်ပါတယ
်ဒါပေမဲ့ကျူးလွန်သူတွေဟာရုရှားနိုင်ငံထဲမှာပဲရှိနေတာဆိုရင်တော့သူတို့ကိုအေးအေးယူဖို့ခက်ခဲလိမ့်မယ်လို့ Downs ကပြောပါတယ်အမေရိကန်နိုင်ငံသားရုံးကြီးအန်တိုနီဘလင်ကန်ကလည်းဘူချာမျိုးကမှတ်တမ်းတင်ရုပ်ပုံလေးနဲ့ပတ်သက်လို့အင်္ဂါနေ့ကဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမျိုးကိုထွက်ခွာချိန်မှာအခုလိုပြောသွားပါတယ
် What we've seen in Bucha is not the random act of a rogue unit.
အင်္ဂါမျိုးမှာတွေ့ခဲ့ရတဲ့ပုံရိပ်တွေဟာတပ်ဖွဲ့တစ်ခုကရန်ကားကျင်တိုင်းရန်ကားသွားတာမျိုးမဟုတ်ပဲတမင်ရည်ရွယ်ချက်ရှိရှိနဲ့ညှဉ်းပန်းနှိပ်စက်တပ်ဖြတ်မတရားပြုကျင့်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရည်တွေဖြစ်ပါတယ်အဲ့ဒီအတွက်သတင်းအချက်အလက်တွေခိုင်မာတယ်ဆိုတာထပ်တောင်းပို့ပါတယ်။ကဘာကမြင်နိုင်တဲ့သက်တည်အထောက်အထားတွေရှိပါတယ
်။ဒါရီယာဆေးရဆွေးမှုမြောက်နိုင်တယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့ယူကရိန်းရှင်းနေကြုံနဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကကြိုးပမ်းနေတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကလက်တွဲကူညီသွားမယ်လို့လည်းဝန်ကြီးဘလင်ကန်ကပြောပါတယ်။ရုရှားကတော့ဘူချာမျိုးကအခြေအနေတွေကိုမျက်မြင်သက်တည်တွေပြောတာလောက်နဲ့အတည်ပြုလို့မရတဲ့အကြောင်းနဲ့ဒါရီယာမှမကန်ဘူးလို့တုံ့ပြန်ထားပါတယ်ရှင်။
ယူကရိန်းမှာအရက်သားတွေတပ်ဖြတ်ခံရမှုဆေးရဆွေးမှုနဲ့အရေးယူပေးဖို့ယူကရိန်းသမ္မတတောင်းဆိုတဲ့သတင်းဆောင်မှာမက်ခင်ချွီချွီပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဆေးရနာသိမ်းခံထားရတဲ့မြန်မာနိုင်ငံမှာလည်းကရင်ပြည်နယ်ရဲ့ဆေးရေးတိုက်ခိုက်မှုတွေကြောင့်အရက်သားပြည်သူတွေတေဆုံးထဏ်ရာရတဲ့နောက်ဆုံးအခြေအနေသတင်းကိုတင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်မှာမတ်လအတွင်းစစ်ကောင်စီတပ်တွေရဲ့လေကြောင်းကနေတိုက်ခိုက်မှုကြောင့်ရောလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်မှာအရက်သား25ဦးတေဆုံးခဲ့ပြီး32ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့KNU ကရင်မျိုးသားအစည်းအရုံးကလာကြုပ်စီရင်ထုတ်ပြန်လိုက်ပါတယ်။တေဆုံးသူအများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။မတ်လတည်းမှာပဲစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုက၈ကြိမ်ရှိခဲ့တယ်လို့ KNU ကထုတ်ပြန်ပါတယ်။သတင်းအပြည့်အစုံ VOA သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ KNU ကရင်မျိုးသားအစည်းအရုံးနယ်မြေတွေမှာစစ်ကောင်စီတပ်နဲ့နေကြားဆောင် BGF တပ်တွေကတစ်ဖက် KNU လက်အောက်ကကရင်တိုင်းရင်းသားလက်နက်ကိုင် KNL KNDO နဲ့ပြည်သူ့ကာကွယ်ရေးတပ် PDF ပူးပေါင်းတပ်တွေကတစ်ဖက်တိုက်ပွဲတွေဖြစ်နေပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်မန္တလေးတလအတွင်းအရက်သားပြည်သူ25ဦးသေဆုံးခဲ့ပြီး32ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ KNU ရဲ့လာကြုပ်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ KNU ရဲ့ဘူကော်မတီဝင်လည်းဖြစ်သတင်းနဲ့ပြန်ကြားရေးဌာနဒုတိယတာဝန်ခံလည်းဖြစ်တဲ့ဖရိုကလေဆေးကအခုလိုပြောပြပါတယ်
ဟုတ်ကဲ့ရက်သားကကျွန်တော်တို့ရဲ့စည်ရင်အချက်တမှာ25ဦးတိဆုံးတယ်နောက်တော့ကျွန်တော်တို့30တန်းရရတော့ပါတော့ဟုတ်ကဲ့ဒီလိုရဲ့သွားဖို့လာဖို့လမ်းကြောင်းမှာရှင်းလင်းမှုတွေ့တာဒီမှာခင်မဲ့နေရတယ်ဥပမာတစ်ဖက်ကကျွန်တော်တို့ရဲ့တက်ကိုရှိနိုင်တဲ့နေရာခတ်မှန်ပြီးတော့ကိုအောင်နိုင်တဲ့ကြွားကိုခတ်မှန်ပြီးတော့ရန်တန်းဖြစ်နေကြဖြစ်တော့ပါတော့ဟုတ်ကဲ့ရန်တန်းဖြစ်တာတစ်ခါတည်းမှာဒီလိုရှိရှိနေအဲ့လိုယူရတယ်ကိုသူကပြန်လူရတယ်ပြန်လူရရှိနိုင်တယ်ဆိုပြီးတော့အဲ့လိုပြစ်တဲ့ဟာတွေကတော့ပုံများတယ
်မလတလတဲမှာပဲစစ်ကောင်စီတပ်တွေရဲ့လေကြောင်းကနေတိုက်ခိုက်မှု၈ကြိမ်လုပ်ခဲ့တယ်လို့လည်းဖဒိုကလေဆေးကပြောပါတယ
်အာတက်မ၅တခုတည်းပဲကျင်းတာ၅ကြိမ်နဲ့အာလောဘကောင်းကြီးအာလောဘ၈ကြိမ်ပေါ့ဗျာဒီလေးနဲ့ကျဲတာကဒီလာမှာတော့များလာရတယ်တက်မ၅နဲ့တက်မ၃နဲ့တက်မ၆ပဲပေါ့နော်အဲ့ဒီမှာကျဲ၈ကြိမ်ပါ
စစ်ကောင်စီနဲ့ KNU တို့နှစ်ဖက်တိုက်ပွဲတွေကြောင့်ရောစစ်ကောင်စီတပ်တွေနဲ့နေကြဆောင်တပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ပါ KNU ထိန်းချုပ်ရာနယ်မြေအတွင်းမှာစစ်ဘေးဒုက္ခသည်တသိန်းကျော်လောက်ရှိနေပြီလို့လည်းဖရိုကလေဆေးကပြောပါတယ်
။ဟုတ်ကဲ့သူရောမှာမနေရလို့တိန့်ဆောင်တဲ့လူတွေအားလုံးကကျွန်တော်ရဲ့ရှိတာကတင်းရဆိုတော့ဆက်လက်ပြရပါတော့တသိန်းကျော်တာပေါ့
KNU ထိန်းချုပ်ရာနယ်မြေတွေမှာစစ်ကောင်စီတပ်နေကြဆောင်တပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားမက်လာအတွင်းတိုက်ပွဲပေါင်း900ကျော်ဖြစ်ခဲ့တယ်လို့လည်း KNU ရဲ့လက်ချုပ်စရင်ထုတ်ပြန်ချက်မှာဖော်ပြပါတယ် KNU တပ်မ6နယ်မြေတွေရောက်ရှိနေတဲ့စစ်ကောင်စီတပ်တွေကိုမက်လာ10ရက်နေ့နောက်ဆုံးထားပြီးဆုတ်ခွာပေးဖို့အတွက် KNU ကသတိပေးချက်ထုတ်ထားပေမဲ့စစ်ကောင်စီဘက်ကမဆုတ်ခွာတဲ့အပြင်တပ်ဟင်အားတွေတိုးချဲ့ချထားတဲ့အတွက်စီရေးတင်မာမှုတွေပို့ဖြစ်လာပါတယ်ဒီအတွက် KNU ကစစ်ကောင်စီရဲ့ထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်တောက်တဲ့အနေနဲ့မြဝတီကော့ဂရိတ်အာရှလမ်းနဲ့မြဝတီဝလီလမ်းမကြီးတွေမှာလူစီးကားတွေကုန်ကားတွေကို ချက်တန်းသွားလာခြင်းမပြုဖို့အတွက်မလ26ရက်နေ့ကသတိပေးချက်ထုတ်ပြန်ထားပါတယ်။ KNU ရဲ့တပ်မ9နဲ့တပ်မ6ထိန်းချုပ်ထားတဲ့မြောက်ရီခရိုင်ဖားပုံခရိုင်နဲ့ကော့ကရိတ်မြို့တောင်ပိုင်းတွေကအခုရက်ပိုင်းနေ့စဉ်ဤပါတိုက်ပွဲတွေပြင်းထန်နေပါတယ်ရှင်
။ခရင်ပြည်နယ်အတွင်းစစ်ရေးတွေကြောင့်အရသားတွေတည်ဆုံခဲ့ရတဲ့သတင်းမအေးမှတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဗဟိုဘဏ်ရဲ့ဒေါ်လာနဲ့ကျပ်ငွေလဲလှယ်မှုရဲ့တက်ရောက်မှုတွေဖြစ်ရတဲ့အကြောင်းသတင်းကိုတင်ဆက်ပေးကြပါမယ်။နိုင်ငံခြားငွေထိန်းချုပ်ဖို့ဥပဒေသစ်ဗဟိုဘဏ်ကနေတနင်္ဂနွေနေ့မှာရုတ်တရက်ထုတ်လိုက်တာကြောင့်ဈေးကွက်ထဲမှာချက်ချင်းကမောက်ကမဖြစ်သွားပြီလို့စီးပွားရေးလုပ်ငန်းရှင်တွေကညှိတွားကြပါတယ်။ဧပြီလ4ရက်နေ့ကထုတ်လိုက်တဲ့ဒီအမိန့်ကြောင့်လုပ်ငန်းရှင်တွေရဲ့ငွေ10ရာခိုင်နှုန်းကိုစစ်ကောင်စီကသိမ်းလိုက်တယ်လို့ထိခိုက်သွားရတာ။နောက်ဆက်တွဲစိုးကြိုးတွေအများကြီးဆက်ပြီးတော့ကြီးမားလာမယ်လို့လည်းလုပ်ငန်းရှင်တွေကသတိပေးလိုက်ပါတယ်။ပြည်တွင်းမှာနိုင်ငံခြားငွေဝင်တဲ့သူတွေအနေနဲ့ဒေါ်လာကိုတတ်မှတ်ကြက်ငွေနဲ့တစ်ရက်အတွင်းပြန်သွင်းပြီးတော့နောက်ရောင်းဝယ်ကိုလည်းခွင့်ပြုချက်ယူရမယ်ဒီအမိန့်ကြောင့်ဒေါ်လာလိုအပ်တဲ့ပြဿနာပိုဆိုးသွားလိမ့်မယ်လို့လုပ်ငန်းရှင်တွေကထောက်ပြပါတယ်လုပ်ငန်းရှင်တွေကိုကိုဝင်းမင်းဆက်သွယ်မြင်မြန်ထားတာနားဆင်ပါရှင
်ဟုတ်ကဲ့ဘာကြောင့်အခုလိုဒေါ်လာထိန်းချုပ်တဲ့အမိန့်သစ်ထုတ်နိုင်ပါလဲလို့မေးရမှာအမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တူက
အဓိကလက်ရှိ import နဲ့ export ကမျှတမှုမရှိတဲ့အနေအထားတရကိုရောက်နေပြီလို့ငွေလိုအပ်ချက်တွေများလာတဲ့အတွက်ဒေါ်လာပါဒီဘူဘန်ကနေပြီးတော့ဒီဥပဒေတွေပြဋ္ဌာန်းပြီးတော့ဆောင်ရွက်တယ်လို့အမြင်ပါတယ်
အဲ့ဒီတော့ဒီအမိတ်အစ်စ်ကြောင့်ဘယ်လိုတက်ရောက်နိုင်ဖို့ကိုမေးရမှာနောက်လုပ်ငန်းရှင်ဒေါက်တာဖုံဝင်းကအ
ဓိကတော့ဒေါ်လာဝင်ငွေရှိတဲ့လူကအရင်တုန်းကကိုရှိတဲ့ငွေကိုကိုပြန်သုံးလို့ရတယ်ကိုရဲ့ဝင်ငွေနဲ့သုံးငွေကိုညှတ်တအောင်ချိန်ဆပြီးသုံးတာပေါ့လေအခုကျတော့ကိုဝင်တဲ့ဝင်ငွေကိုသုံးလို့မရတော့ဘူးတစ်ရက်တွင်းလဲပေးလိုက်တော့မယ်ဆိုတော့ကိုစီမှာဒေါ်လာဝင်ငွေလုံးဝမရှိတော့ဘူးပေါ့ဒေါ်လာနဲ့ပေးပြီးတော့သုံးရမယ်ကိစ္စတွေအားလုံးပေါ့လေကုန်သွယ်ရေးကိစ္စကောဝန်ဆောင်မှုကိစ္စမှာသုံးဖို့အခက်အခဲဖြစ်သွားတာပေါ့ဟိုလက်ရှိစီးပွားရေးလုပ်နေတဲ့အလုပ်တွေကိုပြိနေလိုက်တယ်လို့ဖြစ်ပြီးထိုးရက်သွားတာပေါ့လေ
ဒါအပြင်ကိုယ်ကုန်သမားတွေကိုစထိခိုက်နိုင်ပုံကိုလည်းအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
ပထမဆုံးထိခိုက်မှာတော့ exporter ပိုင်းပေါ့နော်ချက်ချင်းဝီဇီနှုန်းကို1850တန်းလေးကိုပြောင်းလိုက်တာဖြစ်တဲ့အတွက်2000အပေါ်ဈေးနှုန်းနဲ့တက်ချက်ပြီးတော့တင်ပို့ထားတာနောက်ကိုယ်စီတွေဝင်ထားတာဒီကောက်နေတဲ့ဟိုပြောင်းထားတာရှိတယ်ပေါ့နော်အဲ့တော့အဲ့ဒီအဖွဲတွေကတော့တော်တော်လေးမျက်နှာပေါင်းပါ
ဒီနေရာမှာငွေတွေတချို့သိမ်းလိုက်တယ်လို့ထိခိုက်နိုင်ဖို့အသေးစိတ်ကိုလည်းဒေါက်တာဖုံဝင်းက
ဝင်လာတဲ့ဝင်ငွေကငွေတုံးကလူတိုင်းကဒေါ်လာရရင်ပမာငွေ2000ကျော်တန်တယ်လို့ဖြစ်တာဟိုအခုကျတော့10ရာခိုင်နှုန်းလောက်လျှော့ပြီးတော့1850ပဲတန်တော့တယ်လို့အစိုးရသတ်မှတ်လိုက်တဲ့ခါကျတော့ကိုယ့်ရဲ့ဝင်ငွေပေါ်မှာ10ရာခိုင်နှုန်းအခွန်ထောင်ရတဲ့သဘော10ရာခိုင်နှုန်းကိုပိုင်ဆိုင်တွေကနေပြီးတော့ပါသွားတယ
်။ဒါအပြင်တွင်းကုန်သမားတွေကိုလည်းအလားတူထိခိုက်နိုင်မှုကိုအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
importer ဘက်မှလည်းအလားတူပါပဲ။ importer ဒီအနေနဲ့ဟာဒီ2000နဲ့2000အထက်ကိုမန်းဆော့ပြီးတော့ငွေလွှဲထားတဲ့အနေအထားရှိတာဖြစ်တဲ့အတွက်အဲ့ဒီပုံမှလည်းလက်ရှိရောင်းနေပြီးသားပစ္စည်းတွေရော on the way မှာရှိနေတဲ့ပစ္စည်းတွေရောအကောင့်လေးကိုဝယ်ပြီးသားတွေရောနောက်ပြီးတော့ထွေးထားပြီးသားဟာတွေရောအကုန်လုံးထိခိုက်သွားမှာဖြစ်ပါတယ်။တကယ်တမ်းဒီလိုမျိုးချက်ချင်းလုံးလိုက်တာကဈေးကွက်ကိုတော်တော်လေးရိုက်ထားမှုတော်တော်များပါလေ။ဟိုလူချင်းနဲ့ဒီရလနဲ့လက်တလို့ထိခိုက်မှုနဲ့တွက်လိုက်မယ်ဆိုရင်ထိခိုက်မှုကပိုပြီးတော့များမယ်လို့ထင်ပါတယ
်။ဒီနေရာမှာစီးပွားရေးလုပ်ငန်းတွေပေါ်ကြီးကြီးမားမားဆက်ထိခိုက်လာနိုင်ပုံကိုလည်းဒေါက်တာဖုံဝင်းက
တခါစီးပွားရေးလုံးလို့ရှိရင် transaction တစ်ခါလုံးလို့ရှိရင်10ရာခိုင်နှုန်းဆုံးတယ်အဲ့တော့10ခါလုံးလို့ရှိရင်100ရာခိုင်နှုန်းဆုံးပြီပေါ့နော်အဲ့ကြတော့လူတွေကတစ်ခါလုံးတိုင်းတစ်ခါရှုံးတယ်10ခါလုံးရင်အကုန်ဆုံးပြီဆိုတဲ့ခါကျတော့သူတို့ကအကြိမ်ရေနေနေလုပ်ပြီးတော့ဥပမာဆိုလိုတာကတော့ဆန်ရောင်းတဲ့လူပြီး export ကိုများများမလုပ်တော့ဘူး short လုပ်မှာပေါ့နော်ဆိုတော့အဲ့လိုပြဿနာတွေဖြစ်လာတာပေါ့ export market ကိုနှိမ်ထားတဲ့သဘောဖြစ်သွားတော့အဲ့ကြရင်ဒေါ်လာဝင်ငွေကမြန်မာပြည်တစ်ပြည်လုံးအတွက်ပို့ပြီးရှားလာတယ်။အခုဖြစ်နေတဲ့အခက်အခဲကိုဒီလက်ရှိလုပ်နေတဲ့ပုံစံတွေကကူညီဖြည့်ရှင်းရမယ့်ရောက်ပဲနဲ့ပို့ပြီးတော့ဒုက္ခပေးတဲ့သဘောမျိုးဖြစ်နေ
။အဲ့ဒီတော့ဒီနေ့ဒီကပြည်သူတွေကိုထိခိုက်နိုင်မလားလို့မေးရမှာအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
ဈေးကွက်ထဲမှာကုန်စည်ဈေးနှုန်းတွေကုန်ပစ္စည်းဈေးနှုန်းတွေတော်တော်လေးမတည်မငြိမ်ဖြစ်လာနိုင်တဲ့အလားအလာရှိပါတယ်။ဒါအပြင်ဟိုလတ်တလို့တင်ပို့နေတဲ့တင်သွင်းနေတဲ့အပိုင်းတွေမှာလေတက်ရောက်မှုများမှာဖြစ်တဲ့အတွက်ဒီပေါ်ကနေပြီးတော့အထူးဖြင့်တော့ပြည်ရင်းမှာအများစုကတင်ပို့လာတဲ့ဒီ import တွေကိုတော့နှိမ့်ပို့ပြီးတော့လုပ်နေရတဲ့ the import product you were a digger, Satonia to Yara Pietre, Comissi Piala Murine, the show Comissi Mula Bene, Sino Jimmy Muri Pilame, the Nidanua, Napi Due, Satonia, Comissinoni, Tononi, Sinoni, Matea Mumia, Tayamu, Yoshi Minda Dorale.
ที่แกมูชิมาเพื่อดูยุคชีอากูรู้มิวโอเซนอะไรหายอะไรที่แกมูพิมพ์มาเพื่อมาแต่ที่ต่ออากูรู้ที่แกมูมาชิมาอ๋อเปลือกเปลี่ยนเพื่อเส้นเส้นมาเลยลูกไม่ยามาจับจับพ่อเองกันอากูไม่ชอบบีแต่ยันนี่มาเบ้โอ้ที่ว่าอีโลกามาแต่เอาลูกลูกเช้าเช้าพิเตอลูกลูกลูกไม่ยามเย็ดตันตัวเลยตบบอดีตุยอะไรแล้วตาวันชีเดลูกจีก็ตีบีดอตุลุ่มยันยันลูกพูดลูก ตัวร่างเราแต่ยังด้วยในยังด้วยลูกผู้ดูเลยแต่จะยังไม่เป็นเช่นลูกผู้ดูเลยแต่แกรู้มาลูกเพนี่แต่จะยังงานเลยเสียใจไปมาสุรอที่ได้ลูกไปไล่แม่สุรุษีมาลูกหลานอันเดียที่ว่ายี่ก็มาก็มาพิจารณาดีแต่เอาจิตวิญญาณมาดูเต็มไม่ใช่เนาะจันนรุตัวที่นี่สมัยดูเต็มมาเช่นเดียวมา
ยังมาเนี่ยมายินดีอยู่ในมือจีมาเลยจะเป็นนั่งเงี้ยแต่ยังไงเลยจะเป็นคอมมิวนิสต์สรุปเลยมีอาชีพที่ใครในนามว่าเกี่ยวข้องที่ว่าตอนนี้ตอนนี้หลานเนี่ยก็ต้องสู้เกล้ากันที่นี่ลูกดิฉันจะทบบอลาบาร์คุณก็เว้นไม่สะดวกมีเงี้ยที่จะไปเกล้าพี่บาร์เลยสิไปเกล้าอยู่กับเพื่อนมาแม่แม่ตามมาหมู่เรื่องเด็กสูบีที่อาศัยกันทายาเรนันนี่สุยาเลทยังคันบีเนวุ้นจีโจอุนิบุเน่สิบเอ็งวุ้นจีอุเมียนุกุสิจุยท่านเนี่ยทุกที่ยังงาที่ တယ်ရန်ကုန်ကလာတဲ့တဲ့ကိုငင်းချမ်းပြောပြပေးပါရှင
်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနှိရှိထောင်ချခံထားရတဲ့ NLD ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပုနဲ့ဝန်ကြီးဟောင်းဦးမင်းအောင်တို့ကိုရွေးကောက်ပွဲမှာမဲမတမာမှုလုပ်ခဲ့တယ်ဆိုပြီးရာဇသက်ကြီးပုံမှန်ဥပဒေပုံမှန်130ကကြီးနဲ့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကွဲဒုတိယဥက္ကဋ္ဌဥတူရင်ထုခတရလိုလုပ်ပြီးတရားစွဲခဲ့ပါတယ်။ဒါအပြင်ရခိုင်ပြည်နယ်စီပင်ဝန်ကြီးဟောင်းဦးမင်းအောင်ကိုလည်းဥညီပူရဲ့ရွေးကောက်ပွဲဆိုင်ရာဥပဒေဖောက်ပြန်မှုကိုအပိတ်ကူညီခဲ့တယ်ဆိုပြီးရာဇသက်ကြီးပုံမှန်ဥပဒေ109နဲ့ထပ်တိုးတရားစွဲခဲ့ပါတယ်။ဒီကနေ့မှာတော့ဥညီပူနဲ့ဦးမင်းအောင်တို့ကိုစစ်တွေထောင်တွင်းအထူးတရားရုံးကနေထောင်ဒဏ်၄လဒါမှမဟုတ်ငွေဒဏ်ကျပ်5000စီကြားခံစေဖို့အမိန့်ချခဲ့တယ်လို့ဦးညီပူရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရှေ့နေကပြောပါရယ်ဦးညီပူနဲ့ဦးမင်းအောင်တို့ကထောင်ဒဏ်၄လစီကြားခံဖို့ရွေးချယ်ခဲ့ပေမဲ့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒဏ်ငွေ5000စီလာရောက်ပေးဆောင်ခဲ့တာကြောင့်ထောင်ဒဏ်၄လကြားခံဖို့မလိုတော့ကြောင်းဦးညီပူအမှုကိုလိုက်ပါဆောင်ရွက်နေတဲ့ဒဇင်ဥပဒေဆိုင်ရာအဖွဲ့အစည်းကအထက်တန်းရှေ့နေဦးကျော်ဆိုးလင်းကအခုလိုရှင်းပြပါရယ
်ဟုတ်ကဲ့ပါဟိုကဒီနေ့အမိန့်ချတာပေါ့နော်ဒီထောင်ဒဏ်က၄လပေါ့တကယ်လို့ငွေတန်က5000ပေါ့ငွေတန်5000မဆောင်လို့ရှိရင်ထောင်ဒဏ်၄လတက်ခံရမယ်ဆိုပြီးတော့အမိန့်ချတာပါခင်ဗျာအခုကတော့ဒီငွေတန်ထောင်လိုက်တယ်ပေါ့နော်ဒီသူတို့ဒီပါတီကတယောက်ကလာပြီးတော့ငွေတန်ဆောင်တော့တယ်လို့ပြောပါခင်ဗျာထောင်ဒဏ်လည်းဟုတ်ကဲ့မရှိတော့ခင်ဗျာ
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့ဝန်ကြီးချုပ်ဦးညီဖူးအပါအဝင်ရခိုင်ပြည်နယ် NLD အစိုးရဝန်ကြီးဟောင်း5ဦးကိုလည်းအာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှတ်တွေနဲ့2022ခုနှစ်ဇန်နဝါရီလ19ရက်နေ့ကပဲရခိုင်ပြည်နယ်တရားရုံးကနှစ်ရှည်ထောင်ဒဏ်အသီးသီးချမှတ်ခဲ့ပါတယ်။ဦးညီပူအပါအဝင်ဗန္ဒာအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဟောင်းဦးကျော်အေးသိန်းနဲ့လျှက်စစ်ဆက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဟောင်းဦးအောင်ကျော်စံတို့ကိုလည်းအာဂရီလိုက်စားမှုတွေနဲ့အလုတ်ကျန်းနဲ့ထောင်ဒဏ်6နှစ်စီချမှတ်ခဲ့ပါတယ်။စီပင်တရားရေးဝန်ကြီးဟောင်းဦးမင်းအောင်ကိုတော့ထောင်ဒဏ်8နှစ်စိုက်ပျိုးရေးမွေးမြူရေးတတော်နဲ့တတုတွင်ဝင်ကြီးဟောင်းဦးကျော်လွင်တို့ကိုလည်းထောင်ဒဏ်3နှစ်စီချမှတ်ထားခဲ့တာပါပြည်내ဝင်ကြီးချုပ်ဟောင်းဦးညီပူကိုတော့ထောင်ဒဏ်6နှစ်အပြင်အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုပုံမှန်905ခါနဲ့ထောင်ဒဏ်2နှစ်ချထားပါသေးတယ်စီပင်တရားရေးဝင်ကြီးဟောင်းဦးမင်းအောင်ဟာလည်းအာဏာသိမ်းမှုစန့်ကျင်ဆန္ဒပြပွဲတွေကိုဦးဆောင်မှုနဲ့ငြိမ်းစုစီပုံမှန် 19 တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန် 25 တို့နဲ့ထောင်ဒဏ်2နှစ်နဲ့2လချမှတ်ခံထားရပါတယ်ခင်ဗျာ
ကိုငင်းကြပါရှင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေနားဆင်ရဖို့ရှိပါတယ
်သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှတ်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click
ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။လဲချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA American တရရဲ့2022ခုနှစ်ဧပြီလ6ရက်ဗုဒ္ဓဘူးညရဲ့မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတရရထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။ကိုရန်နိုင်ရဲ့အားကစားကဏ္ဍ၊ဦးကျော်စန်သာရဲ့မြမအရေးသုံးသက်ချက်မတိုင်ခင်မှာတော့အရင်ဆုံးလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဝင်းချောက်တာကကျန်းမာရေးကိုထိခိုက်နိုင်စေပါတယ်။ဝင်းချုပ်လို့ကင်ဆာဖြစ်တယ်ဆိုတာမျိုးတွေ့ရှိကြတော့မရှိပေမဲ့ကျန်းမာရေးအတွက်ဆိုးဝါးတဲ့တက်ရောက်မှုတွေမရှိအောင်ဆိုရင်ဝင်းမှန်အောင်စားတောက်နေထိုင်မှုလိုအပ်ပါတယ်။ဒီသတင်းပတ်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားတာနားဆင်ပါရှင်။
ဝမ်းချုပ်တာဟာကျန်းမာရေးနဲ့မငြိမ်ညွတ်ဘူးဆိုတာကိုတော်တော်များများကသိရှိကြပြီးဖြစ်ပါတယ်။ဘလို့ချင်းနေမျိုးကိုဝမ်းချုပ်တယ်လို့ဆိုတာကိုတော့တွေးဟဖြစ်နေကြအောင်ပါပါ။လူတူဟာနေ့စဉ်ပုံမှန်တစ်နေ့တစ်ချိန်ဝမ်းမသွားဘူးဆိုရင်ဝမ်းချုပ်တယ်လို့ဆိုနိုင်ပါသလားလို့မေးကြည့်တဲ့အခါတမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရယ်
။လူတစ်ယောက်အတွက်အကောင်းဆုံးကဘယ်ချိန်တစ်နေ့တစ်ခါဝမ်းသွားဖို့လိုသလားပေါ့။အဲ့ဒါတော့ကိုစားတောက်တဲ့ပမာဏနဲ့နော်ကိုယ့်ရဲ့ဝမ်းလေးထပေါ့ဘူတီဘီဆရာတို့ကတစ်နေ့တစ်ချိန်ကနေ၃ချိန်ကြီးသွားတာကိုလည်းဆရာတို့ကnormal လို့ပဲသတ်မှတ်တယ်။တစ်ဖက်မှာလည်းဆရာတို့က2ရက်တစ်ခါ3ရက်တစ်ခါလောက်ကြီးမှဝန်သွားရင်လည်းဆရာတို့ကပုံမှန်လို့ပဲသတ်မှတ်ထားတယ်ပေါ့နော်။အကယ်၍များကျမရေးပြဿနာတစ်စုံတစ်ခုနဲ့အဲဆက်ဆက်မှုမရှိဘူးဆိုရင်ဒါဒီပုံမှန်ပဲ။နော်သူဒီစားတော့ကနေတယ်3ရက်မှတစ်ခါဝန်ပုံမှန်လေးသွားတယ်။နော်ဟိုဝန်ချုပ်တာမရှိဘူးဝန်တော့မမှားဘူးပြစ်သွားတာမရှိဘူးဆိုလို့ရှိတဲ့ဒါသူတို့ပုံမှန်ဖြစ်စေပါတယ
်။ဝန်ချုပ်တာဟာအစားတောက်နဲ့ဓာတ်ရိုက်ပတ်သက်မှုရှိတာကိုတွေ့ရပါတယ်။ဘလူးအစားအစာတွေဟာဝမ်းချုပ်တာကိုအားပေးပြီးဘလူးအစားအစာတွေကတော့ဝမ်းမှန်စေတယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဝမ်းချုပ်တာကတော့ဆရာတို့ကဘာနဲ့ပတ်သက်လဲဆိုတော့အစားအသောက်နဲ့ဓာတ်ရိုက်ပတ်သက်တယ်နောက်တစ်ခုကငယ်စဉ်ကာလကစပြီးတော့ကိုယ့်ရဲ့ဝမ်းကိုအကျင့်လုပ်ခဲ့တာတွေနဲ့ပတ်သက်တယ်ပေါ့နော်ဆိုတော့အစားအသောက်ထဲမှာဆိုရင်ဆရာတို့ကအစီတို့အသားဓာတ်တွေကဒါဝမ်းချုပ်စေနိုင်တဲ့အဲတတိရှိတယ်ဖိုင်ဘာအမြင့်တွေကတော့ဝမ်းကိုမှန်စေတဲ့တတိရှိတယ်ပေါ့နော်ဒါကြောင့်မို့ဆရာတို့ရှေ့မှာစားတော့ကိစ္စပြောခဲ့တဲ့ကာလကဒီအစီနဲ့အသားဓာတ်ကိုရှော့ချသုံးဆွဲပြီးတော့ဆရာတို့ဒီဖိုင်ဘာအမြင့်တွေပါတဲ့စားတော့တွေစားမယ်ဆိုရင်ဥမာကင်ဆာဖြစ်ပွားမှုနှုန်းကိုရှော့ချနိုင်တယ်ဆိုပြီးဆရာတို့ကတွေးရှိထားတယ်ဒါကြောင့်မလို့ဒီအစားတော့စားခြင်းအဖြစ်ဆရာတို့ကဝမ်းချုပ်တာကိုလည်းကာကွယ်ပေးတာဖြစ်တယ်တစ်ဖက်ကလည်းဒီဥမာကင်ဆာကိုလည်းကာကွယ်
ဝမ်းချုပ်တာဟာဥမာကြီးနဲ့အစာရောင်းကင်ဆာယောဂနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုသိကျင်နေကြတာပါဝမ်းချုပ်တာဟာဥမာကြီးနဲ့အစာရောင်းကင်ဆာယောဂဖြစ်စေနိုင်တယ်ဆိုတဲ့ဓာတ်ရိုက်သက်တေအထောက်အထားမရှိပေမဲ့ဝမ်းမှန်ရင်ကျန်းမာရေးအတွက်အကျိုးကျေးဇူးများစေတာကြောင့်ဝမ်းမှန်စေမဲ့လေ့ကျင့်တွေကိုကြိုးစားလုပ်ဆောင်သင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါတယ
်ဝမ်းချုပ်တာနဲ့ဥမာကြီးကင်ဆာနဲ့ဘယ်လိုဆက်ဆက်လဲဆိုပြီးဆရာတို့ဒီလေ့လာကြည့်လိုက်တဲ့အခါမှာဆရာတို့ရဲ့ခန္ဓာကိုယ်မှာရှိတဲ့ဒီ tissue တွေပေါ့နော် tissue တွေအရဆိုလို့ရှိရင်မကြာခဏပုတ်တိုက်တယ်ဆိုလို့ရှိရင်ねကင်ဆာဖြစ်နိုင်ခြေရှိတယ်เนาะဒါကအဲဗမာအတိအကျဆရာတို့တွေ့ရလဲဆိုတော့ရှာကင်ဆာပေါ့เนาะရှာကင်ဆာတို့ပစောင်းကင်ဆာတို့မှာဆရာတို့ကသွားတွေမညီမညာဖြစ်တယ်သွားချွန်တွေဒီဖြစ်နေတယ်နောက်တစ်ခါသွားထုထည့်တဲ့အခါမှာကိုယ်နဲ့ fitting မကျတဲ့အခါမှာဘေးကသဖုံးနေရံနေပုံးနေအဲ့တော့နှိရှိလာများပုံးတဲ့အခါမှာဆိုတော့ကိုယ်မစားဘဲနဲ့ကိုဒီပစောင်းကင်ဆာဖြစ်တယ်ဒါဒီဆရာတို့က chronic irritation လို့ပြောပါတယ်။အဲ့ဒါဒီဆရာတို့ကဥမာကြီးထဲမှာလည်းဒီလိုပါပဲ။ဆရာတို့ကဝန်ထဲမှာပါတဲ့မကောင်းတဲ့ဓာတ်တွေလည်းရှိတယ်ပေါ့နော်။ခုနဆရာတို့ပြောတဲ့ကာစီနိုဂျင်လို့ခေါ်တဲ့ကင်ဆာဖြစ်စေနိုင်တဲ့ drug ပေါင်းတွေစားတော့တဲ့ထဲမှာပါလာနိုင်တယ်။အဲ့ဒါဒီကြာရှည်ခံစားတော့တွေဖြစ်နိုင်တဲ့အကင်းစားတွေဖြစ်နိုင်တယ်ပေါ့နော်။အဲ့တော့အဲ့ထဲမှာပါတဲ့အကင်းစားထဲမှာပါတဲ့ဆရာတို့ရဲ့ဒီကာစီနိုဂျင်လို့ခေါ်တဲ့ကင်ဆာဖြစ်စေတဲ့ drug ပေါင်းတွေကဒီဥမာကြီးနဲ့ရန်နဲ့ပုတ်တိုက်မှုများလေကင်ဆာဖြစ်နိုင်များလေပေါ့ဒါပုတ်တိုက်မှုတော့ပုတ်တိုက်မှုရှိတဲ့အခါမှာဆရာတို့ကနေ့စဉ်စားတော့တဲ့အစားအသောက်တွေဒီပုံမှန်လေးပဲဆရာတို့ကဥရေကနေဖြတ်သန်းပြီးတော့အပြင်ကိုဆရာတို့ကဆွတ်ထုတ်နိုင်တယ်ဆိုရင်ဥမာကြီးနဲ့ပုတ်တိုက်တဲ့ထိတွေ့မှုတော့နည်းပဲဘုန်းချုပ်တဲ့လူတွေကြတော့ဒီဥမာကြီးစီမှာအကြိုက်ထိမ့်သိမ့်ထားတယ်အောင်းထားတာဖြစ်တဲ့အခါကျတော့ဒီကာစီနိုချင်းဆိုတဲ့ဓာတ်တွေနဲ့ဥမာကြီးနေရန်နေနဲ့ထိတွေ့တဲ့အချိန်ကြာတယ်ပုတ်တိုက်မှုအချိန်ကြာတဲ့အခါမှာဒီဥမာကြီးကင်ဆာဖြစ်နိုင်ကြီးများတယ်ဆိုပြီးတော့အဲဒါပြောကြတာဖြစ်ပါနော်အဓိကကတော့ဝန်းချုပ်တာနဲ့စာလို့ရှိရင်တော့အစားအသောက်ထဲမှာပါတဲ့ကင်ဆာဖြစ်စေနိုင်တဲ့ drug ပေါင်းနေတယ်ဆရာတော်ဥမာကြီးနဲ့ရတဲ့ထိတွေ့မှုရှားလို့ရှိရင်ဆရာတော်ကဥမာကင်ဆာဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဝန်းချုပ်တာနဲ့ဓာတ်ရိုက်ပတ်သက်တဲ့ယောဂတွေကတော့ဒီကင်ဆာမဟုတ်တဲ့တခြားယောဂတွေလည်းရှိတယ်ဥပမာဒီလေကောင်းယောဂဖြစ်တာလို့ဆုပ်ဝဲတာလို့ ဒါတွေဟာဒီဝန်ချုပ်တာနဲ့တိုက်ရိုက်ပတ်သက်တဲ့ကြောကတွေပေါ့နော်ဆိုတော့ဝန်ချုပ်တာတို့ဖြစ်တာဒီတော့ကျမကြီးနဲ့မညီညွတ်ဘူးမကောင်းဘူးဆရာတို့ဝန်တလုံးကောင်းခေါင်းမကဲလို့တော့ပြောကြတယ်ပေါ့နော်ဝန်ချုပ်တဲ့လူတွေကကောင်းအိုက်ကောင်းအုံနဲ့ကောင်းကြိုက်တယ်မိမိသားဖြစ်တယ်ပေါ့အဲ့တော့ကိုယ့်ရဲ့ဝန်ကိုမှန်မှန်လေးသွားအောင်လုပ်ပြီးထားခြင်းဖြင့်ဒီနောက်ဆက်တဲ့ပြဿနာတွေကိုဆရာတို့ရှောင်ရှားပြတာဖြစ
်ဝမ်းချုပ်တာဟာကျမကြီးနဲ့မညီညွတ်တဲ့အလေးချိန်တစ်ခုဖြစ်တာကြောင့်ဝမ်းမှန်အောင်ကြိုးစားနေထိုင်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်လည်းဆိုပ
ါဝမ်းချုပ်တဲ့အတွက်ဘေးထွက်ဆိုးကျိုးတွေအကြောင်းဒေါက်တာတန့်စောကတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျမကြီးအစီအစဉ်နားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်မှာတော့ဦးကျော်စန်းသားရဲ့မြမရေးသုံးသက်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍနားဆင်ရဖို့ရှိပါတယ
်ဗီဇပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုးခန္ဓာရဲ့ကလစီကိုလာတွဲကတ်တာကလည်းစပါတယ်ပရိုတိန်းလက်တံလေးတွေကကလစီမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်အံဝင်ခွင့်ကြတော့မဖြစ်ပါဘူးဒါပေကလစီကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါတယ်။ဒီမှာပိုးကပွားများအောင်ဆောက်လုပ်ပါတယ်။အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံတို့မထွက်ခင်နဲ့နည်းနည်းလွဲသွားတာဗီဇပြောင်းသွားတာတွေဖြစ်ပါတယ်။တချို့မာရီမှုကပရိုတိန်းလက်တံတွေမှာဖြစ်တတ်ပါတယ်။တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါတယ်။တချို့ကြပိုးပြော့အဝင်ခွင့်ချဖြစ်စေပါတယ်။ဒီတော့ပိုးခုဆက်မှုပုံမြန်စေတာပါ။ဒါကြောင့်ဗြိတိန်တောင်အာဖရိကနဲ့ဘရာဇီးလ်တို့မှာဗီဇပြောင်းဖို့ကကလစီတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးစက်မှုပုံမြန်စေပါတယ်။ဗိုင်းစ်ပိုးတခြားအပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးကပရိုတိန်းလက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကအဆိုးရင်ရတာပါ။ပရိုတိန်းလက်တံလေးတွေမှာကပ်ပြီးတော့သူတို့ကလစီထဲမဝင်အောင်တားတဲ့ပရိပစ္စည်းကိုကိုခန့်စွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါ။တကယ်လို့ protein လက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ကိုခန့်စွမ်းအားစနစ်က protein လက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပြီမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်။ VOA American အတန်ရဲ့မြန်မာဘာသာစီစဉ်တွေကိုည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဥကြောစံသားရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပါမှာတော့ຫນွေဦးတော်လိုင်းရေးနဲ့ရှစ်လေးလုံးအရေးတော်ပုံဘာကွာတယ်လဲဆိုတဲ့ခေါင်းစဉ်နဲ့သုံးသက်တင်ပြထားတာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ဆီယနာသိမ်းလိုက်တဲ့အချိန်ကနေစခဲ့ပြီးတော့အခုထိရှင်သန်စေမြမຫນွေဦးတော်လိုင်းရေးဟာ1988ခုနှစ်မှာဖြစ်ပွားခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံနဲ့လွန်စွာကွာခြားပြီးတော့ပြည်သူတွေခံစားခဲ့ရတဲ့အကြမ်းဖက်နှိပ်စက်မှုတွေအတွက်တရားမျှတမှုရရှိနိုင်မဲ့အလားအလာရှိပါတယ်လို့ခရစ်စတိုဖာဂန်နက်စ်ကဆိုပါတယ်ရှစ်လေးလုံးကာလတုန်းက BBC သတင်းတောက်လည်းဖြစ်အခုမြန်မာ Accountability Project MAP မြန်မာတာဝန်ခံမှုရှိစေရေးစီမံချက်အဖွဲ့ဒါရိုက်တာခရစ်စတိုဖာဂန်နက်စ်ကပြောဆိုလိုက်တာပါဒီသတင်းပတ်ရဲ့မြန်မာရေးသုံးသက်ချက်မှာဦးကျော်စန်းသားနဲ့ဆွေးနွေးသုံးသက်ထားတာနားဆင်ပါရှင်
Christopher Gunness ခင်ဗျာ88ရေခင်းတော့က journalist ခင်ဗျာနာမည်နဲ့88ရေတော့ပုံနဲ့ခွဲခြားလို့ကိုမရဘူးအခုတော့ခင်ဗျာဟာ new create တက်ကြွလှုပ်ရှားသူတနည်းပြောရင် campaigner ဖြစ်တယ်ဆိုတော့ဒီမနက်ကမှဖြစ်ပေါ်နေတဲ့ democracy အရေးအုံကြွတောင်းဆိုမှုတွေနဲ့ပတ်သက်ပြီးတော့ journalist တယောက်အနေနဲ့ချင်းကပ်ခဲ့တဲ့ချင်းကပ်မှုနဲ့အခု campaigner တယောက်အနေနဲ့ချင်းကပ်နေတဲ့ချင်းကပ်မှုဘယ်လိုကွာသလဲအတူတူပဲလားဆိုတော့ပထမဆုံးရှင်းပြပါခင်ဗျာ
As a journalist in 1988, I reported on the facts.
1988 တုန်းကဒင်းတော့တယောက်နေနဲ့ကျွန်တော်ဟာအချက်အလက်တွေကိုသတင်းပို့ခဲ့ပါတယ်. BBC ကမြန်မာနိုင်ငံတောင်မြောက်အရှေ့အနောက်နေရာနိုင်ငံသတင်းတွေကိုပထမဦးဆုံးရရှိတင်ပြခဲ့ပါတယ်. ဒါကြောင့်မြန်မာပြည်သူတွေနိုင်ငံတစ်ဝန်းလုံးကအမှန်တရားတွေကိုကြားသိရပြီးသူတို့အုံကြွားဖို့ခွန်အားဖြစ်စေခဲ့ပါတယ်.ခုဒီချိန်မှာတော့ကျွန်တော်ဟာစော်အစု campaigner တယောက်ဖြစ်ပါတယ် accountability ကိုတာဝန်ယူမှုတာဝန်ခံမှုရှိစေဖြစ်ပါတယ်ကျွန်တော်တို့အဓိကဦးတည်နေတာကတော့ဗိုလ်ချုပ်မှုရေးမင်းအွန်လိုင်းနဲ့လက်အောက်ခံတပ်သားတွေအရာရှိငယ်တွေဒီဖြစ်ပါတယ်ဆိုလိုတာကကျွန်တော်အဖွဲ့အစည်း MAP မြန်မာ accountability project ကဒီနှစ်မှာအမှုငါးမှု Istanbul က torture code ညှဉ်းပန်းနှိပ်စက်မှုဆိုင်ရာတရားရုံးငွေကြေးခွာချမှုနဲ့ပတ်သက်ပြီးပါရီတရားရုံးနောက်ရှေ့ဟာရှာအင်ဒိုနီးရှားဒါမှမဟုတ်မလေးရှားတရားရုံးမှာ UK တရားရုံးမှာနဲ့နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံး ICC မှာတမှုအမှုတွေဖွင့်ထားပါတယ်။ဒီရုံးတွေမှာ justice ကို ပေါ်ဆောင်နိုင်အောင်တရားဥပဒေနဲ့အညီအပြစ်မဲ့ပြည်သူတွေကိုပြစ်တတ်သူထောင်ထဲမှာတရားနှိမ့်ဆက်ညှဉ်းပန်းသူတွေမင်းအောင်လိုင်းပါဝင်အားလုံးကိုတရားစီရင်နိုင်မှုဥပဒေနဲ့အညီလှုပ်ဆောင်နေပါတယ်ကဘာတလောကတရားရုံးတွေမှာလှုပ်ဆောင်နေတာဖြစ်ပြီးမင်းအောင်လိုင်းနဲ့သူ့ပုံချုပ်တွေပြေးနိုင်ပါတယ်ဒါပေမဲ့သူတို့ပေါ်အောင်နေလို့မရတော့ပါဘူးဒါကြောင့်အခုလှုပ်ဆောင်နေတဲ့ဒီလို့ရက်တွေဟာ1988တုန်းကကျွန်တော်လှုပ်ဆောင်ခဲ့တာတွေနဲ့သိပ်ကွာခြားပါတယ်88တုန်းက information တွေသတင်းချက်လက်တွေကြီးဖြစ်ပြီးတော့မြန်မာပြည်သူတွေကိုသတင်းမှန်တွေပြောကြားခဲ့ပါတယ်အခုတခါကျွန်တော်လှုပ်နေတာကတော့မြန်မာပြည်သူတွေအတွက်တရားမျှတမှုရရှိဖြစ်ပါတယ
်88ရေးတော်ပုံနဲ့အခု new dollar ရေးဖြစ်ရတဲ့အကြောင်းရင်းတွေကဘလို့ကွာသလဲဆိုတာနည်းနည်းလေးနှိုင်းရှင်းပြောပါအောင် Chris
and the big difference is that there was an election.There was an election in November 2020.
ကျောင်းရင်ချင်းမတူကြပါဘူး။ကြီးကျယ်ခြားနားမှုကတော့2020နိုဝင်ဘာမှာရွေးကောက်ပွဲတရရှိခဲ့ပြီးမြန်မာပြည်သူတွေဘာလို့ရင်နေရတယ်ဆိုတော့မြန်မာတပြည်လုံးတကဘာလုံးနိုင်ငံတကာတန်တမန်တွေကုလသမဂ္ဂအားလုံးကသဘောပေါက်နားလည်ခဲ့ကြပါတယ်။မြန်မာပြည်သူတွေဟာစစ်တပ်ကိုနိုင်ငံရေးကဖယ်ရှားခြင်းနဲ့စစ်တမ်းရကိုပြန်စီခြင်းနဲ့ဒီမိုကရေစီဆူရောက်ကိုသာလိုချင်နေရတဲ့အချိန်ဖြစ်ပါတယ်။88တုန်းကကျောင်းသားတစုနောက်ခွဲကလှုပ်ဆောင်မှုတွေကြောင့်စူပူရာဖြစ်တဲ့ဘာညာဒါကြောင့်စူပူသူတွေကိုပြစ်ခတ်ရတာဖြစ်တယ်လို့ဆိုခဲ့ပါတယ်အခုဒီချိန်ကတော့အဲ့လိုပြောလို့မရနိုင်တော့ပါဘူးပြည်သူတွေဟာရွေးကောက်ပွဲရလာတဲ့ဒီမိုကရေစီဆွေးနွေးကိုလိုချင်နေကြတာဖြစ်ပါတယ်ဒါအပြင်2015ခုနှစ်ကစပြီးမြန်မာနိုင်ငံမှာ liberalization လို့ခေါ်တဲ့ short pop ပေးမှုတွေအများကြီးရှိခဲ့တာပါInternet တွေချေချေမြမြအသုံးပြုခွင့်ရလာတဲ့နိုင်ငံရေးအချင်းသားတွေပြန်လွတ်လာကြတယ်။သတင်းချက်လက်တွေလွတ်လပ်ခွင့်တွေအများအပြားရှိလာခဲ့ပါတယ်။ဒါတွေဟာလွန်စွာမှကွဲလွဲထူးခြားတဲ့အချက်တွေပါ။မြန်မာပြည်သူတွေဟာလွတ်လပ်မှုအရသာကိုထိတွေ့ခံစားနေခဲ့ကြပြီး88တုန်းကတော့ဒီလိုလွတ်လပ်မှုအရသာမျိုးမခံစားခဲ့ကြရပါဘူး။အခုတော့အဲဒီလွတ်လပ်မှုတွေကိုရရှိခံစားနေရပြီးတော့မှဆုံးရှုံးသွားတော့မြန်မာပြည်သူတွေဟာသူတို့ဘာလို့ရင်နေဆိုတော့သိရဲအတွေ့အကြုံလည်းရှိခဲ့ကြပြီးဖြစ်နေပါတယ်။နောက်ခြားနာမှုတစ်ခုကတော့နိုင်ငံတကာတိုင်ဝမ်ရဲ့တုံ့ပြန်မှုဖြစ်ပါတယ
်။ဆိုတော့အဲဒီ88အရေးကြီးတဲ့ငွေကပြည်သူလူထုရဲ့တုံ့ပြန်မှုနဲ့အခုငွေဥဒေါ်လာရေးမှာတုံ့ပြန်မှုကရောတကယ်တော့အဲဒီ88တုံ့ကလည်းပဲအခုလိုပဲကျောင်းသားလူငယ်တွေကနေဆက်ဒေသတိုင်းသားအင်အားစုတွေစီသွားပြီးတော့လက်နက်ကင်ဆွဲခဲ့ရတယ်။အခုလည်းပဲအလားတူလုပ်နေတယ်ဆိုတော့အဲဒီငွေကဘယ်လိုခွဲခြားမြင်သလဲအတူတူပဲတို့ယူဆသလား
Well the big difference between what the students did last time and what Generation Z are doing now is the internet, is the digital revolution. They've taken the revolution online. So, you know, it's possible...
...she said she don't want to come out and look on the internet. A good generation Z is here. Look on the internet. I'm here in China. I'm here in China. I'm here in internet. I'm here in digital revolution. Digital online. I'm here in online. I'm here in online.ဒါကြောင့်ကျွန်တော်ဟာလန်ဒန်မှာထိုင်နေပြီးခဲ့တဲ့တစ်မိနစ်အတွင်းမန္တလေးမှာဘာဖြစ်သွားလဲဆိုတာကိုသိနေပါတယ်။ဆိုတော့မြန်မာနိုင်ငံမှာဘာဖြစ်နေလဲဆိုတာပြင်ပကဘာကအသေးစိတ်စောင့်ကြည့်နေပါတယ်။စစ်ဗိုလ်ချုပ်တွေအနေနဲ့ပြည်သူတွေပေါ်ထိတ်လန့်ပွဲရက်စက်ချမ်းချမ်းမှုတွေလုပ်နေတာကိုထိတ်ချမ်းဖုံးကွယ်ထားလို့မရနိုင်တော့ပါဘူး။ဥပမာခရစ်မတ်တုန်းကလူတွေတက်ပြီးမီးရှို့ခဲ့တာတွေကမ္ဘာပြည်သူတွေအာယုံမှာစွဲထင်နေခဲ့ပါတယ်။ကျန်တဲ့ရက်စက်မှုတွေလည်းအလားတူပါပဲ။နောက်တစ်ချက်ကတော့အင်တာနက်ကြောင့် NUG နဲ့အတိုက်ခံအင်အားစုတွေရဲ့စူးစီးလုဆောင်မှုကိုပိုပြီးထိရောက်စေနိုင်ပါတယ်။ပြည်ထဲမှာဆိုရင်လည်းသူတို့နဲ့လူချင်းတကားမှမဆုံမှုတဲ့ PDF ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နိုင်ပါတယ်။ပြည်ပမှာဆိုရင်သူတို့ဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာန၊ဗြိတိန်ဆိုရာကုလဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းစသူတို့နဲ့အွန်လိုင်းကတစ်ဆင့်ဆက်သွယ်ပြောကြားနိုင်ကြပါတယ်။ဆိုတော့ဒါတွေဟာအင်တာနက်ရဲ့အကျိုးကျေးဇူးတွေပါပဲ။အဆက်အသွယ်သတင်းချက်လက်တွေပြန့်ဖြူးမှုတွေဟာလုံစာမလှင်မြန်ထိရောက်လာပါတယ်။တရင်ချက်လက်ဆိုတာတော်လိုင်းရေးအတွက်တိတ်ကိုအရေးကြီးတဲ့ကိစ္စပါ။ဒီလိုအခြေအနေမျိုး88တုန်းကမရှိခဲ့ဘူးပါဘူး
။အင်တာနက်ကြောင့်နိုင်ငံတကာနဲ့အလွယ်တကူဆက်သွယ်နိုင်တဲ့တရင်ချက်လက်တွေကိုမြန်မြန်ဆန်ဆန်ပြန့်ဖြူးနိုင်တယ်ဆိုတာမှန်ပါတယ်။ဒါပေမဲ့လည်းနိုင်ငံတကာရဲ့ကူညီပံ့ပိုးမှုကဘယ်လောက်ထိထိရောက်ရှိနေပါသလဲ။မြန်မာပြည်သူအများစုကတော့နိုင်ငံတကာအတိုင်းအဝိုင်းဟာလေသံကျယ်တဲ့လက်တွေထိရောက်မကူညီနိုင်ဘူးဆိုပြီးညှိတွားနေရတာကြားပါတယ်။Yes, go ahead.
The Burmese people are right. The people of Myanmar are quite right. There isn't enough in the international community.
မြန်မာပြည်သူတွေပြောတာမှန်ပါတယ်။လုံးဝကိုမှန်ပါတယ်။နိုင်ငံတကာတိုင်ဝမ်လှုပ်ဆောင်ချက်ဟာလိုအပ်သလောက်လှုပ်ဆောင်ပေးတာမတွေ့ရပါဘူး။ကုလလုံခြုံရေးကောင်စီကိုကြည့်ပါ။ရုရှားနဲ့တရုတ်ဟာမင်းအောင်လိုင်းကိုအကာအကွယ်ပေးနေပါတယ်။ဆေးဥစုကိုလက်နက်တွေရောင်းချနေပါတယ်။မြန်မာစည်းကွက်ကိုလိုချင်ပါတယ်တရုတ်ဆိုရင်ပင်လယ်ထွက်ပေါက်ကိုလိုချင်တယ်ဆိုတော့မှန်ပါတယ်။လုံခြုံရေးကောင်စီမှာတော့ပြဿနာတွေရှိပါတယ်။ဒါပေမဲ့ထရီနီလကံကိုကြည့်ပါပြီးခဲ့တဲ့နှစ်ဇွန်လတုန်းကဆေးရနာတိမ်မှုကိုရှုတ်ချပြီးလက်နက်တင်ဖို့ရောင်းချမှုပိတ်ပင်ရေးအဆိုတွေကိုချေချေပြင်းပြင်းထောက်ခံခဲ့ကြပါတယ် International Criminal Court ICC မှာဆိုရင်လည်း NUG ကရှောက်ထားနိုင်ခဲ့ပါတယ် ကျွန်တော်တို့ဖွင့် map မြန်မာ accountability project ဆိုရင်လည်းကျွန်တော် site မှာအသက်မသိပဲကျင်ရည်သူတွေကိုနိုင်ငံတကာတရားရုံးတွေမှာထွက်ဆိုစေဖို့လှုပ်ဆောင်နေပါတယ်။နောက်အာဆီယံကိုကြည့်မယ်ဆိုရင်လည်းသဘောကွဲလွဲမှုတွေရှိနေပေမဲ့အင်ဒိုနီးရှားနဲ့မလေးရှားတို့က1988တုန်းကနဲ့စာရင်အခုခါအများကြီးတက်တက်ကြွကြွပါဝင်လှုပ်ဆောင်လာကြပါတယ်။ခြုံပြောရရင်တော့မြန်မာပြည်သူတွေပြောတာမှန်ပါတယ်။နိုင်ငံတကာလိုအပ်တဲ့လောက်မလုပ်နိုင်ပါဘူး။ဒါပေမဲ့တစားတစားလှုပ်ဆောင်မှုတွေတော့ရှေ့တိုးလာနေပါတယ်
။အဲ Chris ပြောတဲ့နိုင်ငံတကာတရားမျှတမှုဖော်ဆောင်ရေးရန်ရားတွေပေါ့။ဒီနေ့ပြောရင်နိုင်ငံတကာတရားရုံးတွေပေါ့လေ။အဲ့တရားရုံးတွေကအမှန်တရားကိုဥပဒေနဲ့ညီစည်းစည်းဖော်ထုတ်နိုင်မယ်ဆိုတာမှန်ပါတယ်။ဒါပေမဲ့သူတို့ရဲ့ဆုံးဖြတ်ချက်တွေက non binding လိုက်နာရမယ်လို့အတင်းအကျပ်စေတတ်ထားတာမဟုတ်ဘူးဆိုတော့ဒီလိုနိုင်ငံတကာတရားရုံးတွေဆုံးဖြတ်ချက်တွေလက်တွေ့ဖြစ်လာဖို့ကတကယ်လွယ်ပါမလား။အထူးသဖြင့်အနာအပြောင်းလဲမဖြစ်သေးသမျှဒီဟာတွေကိုလက်တွေ့အကောင့်တွေဖော်ထိုင်ဖို့ဆိုတာဖြစ်နိုင်ပါမလား
။ Well, just as for example,If the Indonesian authorities have extradition treaties with countries, which they do, they have many different countries in the world.
ဆိုရပါစို့ Indonesia နာမည်ကကမ္ဘာနိုင်ငံအများပြားမှာလိုပဲတရားခံလွှဲပြောင်းရေးသဘောတူညီချက် extradition treaty တွေရှိထားတယ်ဆိုရင်တရားမျှတမှုရရှိရေးအတွက် Turkey နာမည်ကိုကျွန်တော်တို့မြစ်တာရက်ခံထားပါတယ်ကျွန်တော်တို့ဆွဲဆိုထားတဲ့အမှုတွေပြည်မှုတင်ရှားစီရင်ခံရတဲ့ဘသူ့ကိုမဆိုဖမ်းဆီးပေးဖို့ဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းကနာဇီစစ်ရာဇဝတ်ကောင်အဒော့ဖ်အိုက်ကမန်ကိုအာဂျင်တီးနားမှာဖမ်းပြီးအစ်စွေးမှာရုံးတင်တယ်လို့လုံနိုင်ပါတယ်။ဒီလိုရေးယူမှုတွေကအချင်းချာမြင့်နိုင်ပါတယ်။ယူကိုစလားဗီးယားကိစ္စမှာ1990ပြည်လွန်တုန်းကကျွန်တော်ကိုယ်တိုင်ပါဝင်ဆောင်ရွက်ခဲ့ပူပါတယ်။ဒီလိုပဲကြန့်ကြာခဲ့ပါတယ်။ဒါပေမဲ့နှစ်တော်ကြာတော့သူတို့ကိုမိတာပါပဲ။ရုံးတင်စစ်ဆေးလာနိုင်ခဲ့တာပါပဲ။ဆိုတော့ဒီနိုင်ငံတကာတရားစီရင်ရေးလုပ်ငန်းတွေကိုရှော့တွက်လို့မရနိုင်ပါဘူး။တိတ်ရေးပါပါတယ်။
ဟုတ်ပါတယ်ဒီလိုဖြစ်ဖို့ကအဲ့ဒီပြစ်မှုထင်ရှားစီရင်ခံရတဲ့လူတွေအနာလည်းလို့ဖြစ်ဖို့ကအရင်လူသေးတာပေါ့မဟုတ်ဘူးလားသူတို့အနာမရှိတော့မှဖန်စီပြီးပြစ်ဒဏ်စီရင်နိုင်ခဲ့တာဆိုတော့အဲ့ဒီအဆင့်ကိုအရင်ကြော်လွှားဖို့မလိုဘူးလားဟိုတော့
No that's not necessarily the case if Interpol for example is prepared to set up what's called a red notice
မဟုတ်ပါအဲ့လိုဖြစ်ဖို့မလိုအပ်ပါဘူးဆိုကြပါစို့နိုင်ငံတကာရဲတပ်ဖွဲ့ Interpol က Red Notice လို့ခေါ်တဲ့ဖမ်းဆီးပေးဖို့မြစ်တာရက်ခန့်စာထုတ်ရင်ကမ္ဘာနိုင်ငံအသီးသီးရဲတပ်ဖွဲ့တွေကဖမ်းဆီးလွှဲပြောင်းပေးနိုင်ပါတယ်ကျွန်တော်တို့တရားဆွဲဆိုထားတဲ့သူတွေရဲ့နိုင်ငံကူးလက်မှတ်အချက်လက်အသေးစိတ်ကို Interpol ကဖော်ပြပေးထားရင်အဲ့လိုကို Indonesia Bangkok ကမ္ဘာပင်နီးယားရရောက်သူတို့ကိုဖမ်းဆီးပြီးတရားရင်ဆိုင်ဖို့တက်ဆိုင်ရာကိုလွှဲပေးနိုင်ပါတယ်ဘလောက်ချမ်းချမ်းမှလဲဆိုတော့ပြောဖို့လဲမဖြစ်နိုင်စရာမရှိပါဘူးနိုင်ငံတကာတရားစီရင်ရန်ရားတွေသာအပြည့်အဝလက်ပတ်မယ်ဆိုရင်မြန်မာပြည်သူတွေတရားမျှတမှုကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ်
။ပြောရမယ်ဆိုလို့ရှိရင်အခုလောလောဆယ်မှာကမ္ဘာမှာခက်နေတာအဲ့လိုနိုင်ငံတကာတရားစီရင်ရန်ရားတွေအပြည့်အဝလက်ပတ်နိုင်ဖို့အတွက်ကလည်းပဲကမ္ဘာနိုင်ငံတွေကတညီတညွတ်ထက်ရှိနေရမှာမဟုတ်ပြန်ဘူး။ရုရှားနဲ့တရုတ်ကတစ်ဖက်အမေရိကန်နဲ့နောက်ဒီမိုကရေစီနိုင်ငံကြီးကတစ်ဖက်အဲ့လိုဖြစ်နေကြတော့ဒီအချိန်နဲ့မှာသူတို့ရဲ့ညီညီညွတ်ညွတ်နဲ့ဒီကမ္ဘာတရားမျှတမှုရန်ရားကြီးအရှင်ဟုံးနဲ့လက်ပတ်နိုင်အောင်တညီတညွတ်တဲ့တွန်းနိုင်ပါမလားခရစ်စတီးယန်မှာ
Look it is the case that there are divisions, there are difficulties, but I mean one of the interesting things about the Ukraine crisis is that these
သူတို့ချင်းနေရာဒီလိုဖြစ်နေတယ်ဆိုရင်လည်းစိတ်ဝင်စားဖို့ကောင်းတဲ့အချက်တစ်ခုက Ukraine ကိစ္စပါ Ukraine ချက်ထဲမှာဒီနိုင်ငံတကာတရားမျှတမှုရန်ရာကပူတင်ကို ICC ကိုညွှန်းနေကြပါပြီဒီလိုရက်ဆက်ချင်းချုပ်တဲ့လိုရက်တွေကို ICC ကအရေးယူနိုင်ပါတယ်ကျွန်တော်မြင်မှာတော့သူတို့ဟာဥရောပဒေသလူယူတွေခရစ်ယာန်တွေဒုက္ခရောက်တော့အရေးကြီးလို့လောက်ကြပါတယ်ရိုဟင်ဂျာတွေစီးရီးယားနိုင်ငံသားတွေယမန်နိုင်ငံသားတွေအီရတ်နိုင်ငံသားတွေအတွက်ကြတော့အလေးမထားကြပါဘူးသဘောထားမမျှတတဲ့အယောင်ဆောင်တွေဖြစ်နေတယ်လို့ထင်ပါတယ်ဒါပေမဲ့အခုကမှတော့အရင်ကတကားမှမဖြစ်လာတဲ့အခြေအနေမျိုးတွေအခုတော့ဖြစ်လာနေပါပြီကျွန်တော်အနေနဲ့လောက်ကိုလောက်ရမှာကတော့ယူကရိန်းပြည်သူတွေနိုင်ငံတကာအာရုံစူးစိုက်မှုကိုရရှိနေတယ်လို့ပဲမြန်မာပြည်သူတွေလည်းအလားတူအလေးထားမှုခံရနိုင်မှုပဲဖြစ်ပါတယ်ယူကရိန်းပြည်သူတွေနေလို့ပဲမြန်မာပြည်သူတွေလည်းတရားမျှတမှုအတွက်တိုက်ပွဲဝင်နေကြပါတယ်ဒါကိုကမ္ဘာကသဘောပေါက်အောင်ကျွန်တော်တို့လုပ်ကြရမှာဖြစ်ပါတယ်
ရူးတော်လန်ရေးနဲ့ရှစ်လေးလုံးရေးတော်ပုံတို့ကြားဘာကွာခြားချက်တွေရှိပါသလဲဆိုတာကိုခရစ်စတိုဘာဂနက်နဲ့ဥကြော်ဇန်သားတို့ဆွေးနွေးတုံ့သက်ထားတဲ့မြမရေးတုံ့သက်ချက်နားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်။2022ခုနှစ် ကမ္ဘာဖလားအုပ်စုပွဲစဉ်တွေကိုပြီးခဲ့တဲ့ဧပြီလ၁ရက်နေ့ကကာတာနိုင်ငံဒိုဟာမြို့မှာမဲနှိုက်ခဲ့ကြပါတယ်။ဥရောပကဂျာမနီနဲ့စပိန်အသင်းတို့တအုပ်စုတည်းကြပြီးတော့ကမ္ဘာဖလားပွဲစဉ်တွေဘက်ကအခြေအနေကိုဒီသတင်းပတ်ရဲ့အားကစားခန္ဓာမှာကိုရနိုင်တင်ပြထားတာနားဆင်ပါရှင်။
ထောင်းဆန်တဲ့ကွာဖလားဘောလုံးပွဲအတွက်အုပ်စုတွေမဲခွဲလိုက်ပါပြီ။ပြီးခဲ့တဲ့တောက်ကြနေ့ဧပြီလ၁ရက်နေ့ကကာတာနိုင်ငံဒိုဟာမြို့မှာမဲနိုင်ခဲ့ကြတာမှာအသင်းနီးပြားတွေနဲ့ကိုယ်စားလှယ်တွေတက်ခဲ့ကြပါတယ်။အုပ်စုတွေကိုမဲနိုင်ကြတဲ့အခါမှာတော့အိရှင်ကာတာအသင်းကအုပ်စုအေမှာနယ်သာလန်၊အီကွေဒေါ၊ဆီနီဂေါ်အသင်းတွေနဲ့တွေ့မှာဖြစ်ပြီးတော့အုပ်စုဘီမှာတော့ဘောလုံးပွဲရဲ့အင်္ဂလန်က American, Iran နဲ့ဥရောပဇုံက Playoff ချင်းစပွဲအောင်တဲ့အသင်းတစ်သင်းနဲ့ကစားမှာဖြစ်ပါတယ်။အုပ်စုစီမှာတော့တောင်အမေရိကချန်ပီယံအာဂျင်တီးနားပိုလန်မက္ကဆီကိုဆော်ဒီအာရေဗျအသင်းတို့ပါဝင်ပြီးတော့အုပ်စုဒီမှာတော့လက်ရှိကမ္ဘာချန်ပီယံပြင်သစ်ကဒန်မတ်တူနီးရှားအသင်းတွေနဲ့ကစားရမှာဖြစ်ပါတယ်။အုပ်စု E မှာတော့ဥရောပကနာမည်ကြီးစပိန်နဲ့ဂျာမနီတို့တအုပ်စုတွေကြပြီးတော့သူတို့နဲ့အတူအာရှကဂျပန်နဲ့ပလေးအော့ဖ်ချေဆပွဲအောင်လာမဲ့အသင်းတွေတွေ့ကြမှာဖြစ်ပါတယ်။အုပ်စု F မှာတော့ဘယ်လ်ဂျီယမ်၊ကနေဒါ၊မော်ရိုကိုနဲ့ခရိုအေးရှားတို့ပါဝင်ပြီးတော့နာမည်ကြီးဘရာဇီးကတော့အုပ်စုကြီးမှာဆာဗီးယား၊ဆွစ်ဇာလန်၊ကင်မရွန်တို့နဲ့ကစားမှာဖြစ်ပါတယ်။အုပ်စု H မှာတော့ပေါ်တူဂီက၊ဂါနာ၊ဥရုဂွေးနဲ့တောင်ကိုရီးယားအသင်းတွေနဲ့တွေ့မှာဖြစ်ပါတယ်။အခွင့်ပွဲကတော့နိုဝင်ဘာ21ရက်နေ့မှာစီနီဂေါနဲ့နယ်ဇာလန်တို့ကစားကြမှာဖြစ်ပါတယ်။အင်္ဂလန်နီးပြဂါရက်ဆောက်ကေကတော့သူတို့ရဲ့အုပ်စု B ကလည်းစိတ်ဝင်စားဖို့ကောင်းတယ်လို့ပြောလိုက်ပါတယ်
။ Well, intriguing really because Iran we've never played before
တကယ်ကိုစိတ်ဝင်စားဖို့ကောင်းပါတယ်ဘာလို့လဲဆိုတော့အီရန်အသင်းနဲ့ကျွန်တော်တို့တခါမှမကစားဘူးပါဘူးနောက်ပြီးဥရောပဆောင်ကခြေစစ်ပွဲအောင်တဲ့အသင်းတစ်သင်းပါမှာဆိုတော့ဗီတင်အသင်းအချင်းချင်းလည်းဖြစ်လာနိုင်ပါတယ်အဲ့ဒါဆိုရင်ဒီပွဲကလည်းထူးခြားမှာပါဒါပေမဲ့ဘာတွေဖြစ်ဖြစ်လက်ကျန် playoff ပွဲမှာယူကရိန်းအသင်းကလည်းကစားဖို့ရှိနေတာကြောင့်စိတ်လှုပ်ရှားစရာတွေလည်းဖြစ်လာနိုင်ပါတယ်အခုချိန်မှာလူတိုင်းကယူကရိန်းနဲ့ယူကရိန်းပြည်သူတွေအတွက်တွေးနေကြတာပါနောက်ပြီးတော့အမေရိကန်အသင်းရှိမယ်လေပြီးခဲ့တဲ့လပိုင်းနေ့အတွင်းသူတို့နီးပြားနဲ့ပတ်သက်လို့ကောင်းကောင်းသိခဲ့ရပါတယ်သူကအသင်းကိုအတော်လေးကောင်းအောင်လုပ်နေပါတယ်လူငယ်တွေလည်းအများကြီးပါပါတယ်ကျွန်တော်တို့ကဦးစားပေးအဆင့်တတ်မှတ်ခံရတာကြောင့်အုပ်စုကနေကျွတ်ဖို့မျှော်လင့်နေကြပါတယ်ဒါပေမဲ့ဒီပွဲတွေအကုန်လုံးကဘာမှမဆိုဖြစ်နိုင်ပါတယ
် Chelsea မှာကစားနေတဲ့ American Tyson မှု Christian Pulisic ကတော့အင်္ဂလန်အသင်းနဲ့တွေ့မဲ့အပေါ်မှာ
I'm really excited I think it's a great draw Of course playing against England is
ကျွန်တော်တကယ်ပဲစိတ်လှုပ်ရှားမိပါတယ်ပွဲစဉ်တွေကစိတ်ဝင်စားကြပါအင်္ဂလန်နဲ့ကစားရမှာကတကယ်ကိုစိတ်လှုပ်ရှားကြပါရင်ဆရာကောင်းတာကတော့ကျွန်တော်ကိုအရင်ဆုံးဖုံးဆက်ခေါ်လာတာကကျွန်တော်တို့အသင်းပေါ် Manson Mount ဖြစ်ပြီးဒီပွဲအကြောင်းကိုအခုတည်းကပြောနေပါပြီအင်္ဂလန်အသင်းကအသင်းကြီးတစ်သင်းဖြစ်ပြီးအဲ့ဒီမှာပါတဲ့သူတွေတော်များများကိုလည်းကျွန်တော်သိပါတယ်ဒီပွဲကတော့စိတ်လှုပ်ရှားစရာပါအ
ုပ်စုပွဲတွေကိုတော့တရက်မှာအုပ်စုနှစ်စုကစားပြီးတော့ပွဲတစ်ပွဲနဲ့တစ်ပွဲကို၃နာရီစီချားပြီးတော့တနေ့ကို၄ပွဲကစားကြမှာဖြစ်ပါတယ်။ဒါပေမဲ့အုပ်စုနောက်ဆုံးပွဲစဉ်မှာတော့ထုံးစံအတိုင်းအုပ်စုတူ၂ပွဲကိုအချင်းတူကစားကြမှာပါ။ဖိုင်နယ်ကိုတော့ဒီဇင်ဘာ၁၈ရက်နေ့ကျရင်ပြိသက်၈တောင်းဆက်နဲ့လူဆိုးခွင့်ကြီးမှာကစားကြမှာဖြစ်ပါတယ်။ FIFA ကမ္ဘာ့ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့ကာတာကမ္ဘာ့ဖလားပွဲမှာတောင်အမေရိကအသင်းတွေအောင်မြင်မှုရဖို့တော်တော်လေးမျှော်လင့်ထားတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒိုဟာမှာကျင်းပတဲ့တောင်အမေရိကဘောလုံးအဖွဲ့ချုပ်ရဲ့နီလာခံကိုတက်ရောက်ခဲ့စဉ်အတွင်းမှာသူကအဲ့လိုပြောလိုက်တာဖြစ်ပြီးဒါပေမဲ့တခြားအသင်းတွေကလည်းသူအဲ့လိုပဲပြောခဲ့တယ်ဆိုပြီးတော့မစ္စတာအင်ဖန်တီနိုကဟာသလည်းပြောခဲ့ပါတယ
် Esperemos este año en este mundial aquí en Qatar ver un equipo
ကတ္တာနိုင်ငံမှာအခုနှစ်ကျင်းပမယ်ဒီကမ္ဘာဖလားမှာတောင်အမေရိကအသင်းတွေအနိုင်ရနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်အနိုင်ရဖို့လည်းမျှော်လင့်ပါတယ်ဟုတ်ပါတယ်ဒါမျိုးကိုကျွန်တော်အာဖရိကအသင်းတွေကိုလည်းပြောဘူးသလိုသမုဒ္ဒရာဘိုင်းကနယူးဇီလန်အသင်းကိုလည်းပြောခဲ့ဘူးပါလေတကယ်လို့သူတို့ခြေစပွဲအောင်လာခဲ့ပြန်ဆိုရင်ပေါ့
ကိုဘလောက်ကိုတောင်အမေရိကအသင်းတွေနောက်ဆုံးချိန်ဘူးဆွဲခဲ့တာကတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ပူးတွဲအင်ရှင်ဖြစ်ပြုလုပ်ခဲ့တဲ့2000နှစ်ကမ္ဘာဖလားဖြစ်ပါတယ်အဲဒီတော့ကတော့ဘရာဇီးကဖိုင်နယ်မှာဂျာမနီကို2ဂိုးကိုမရှိနဲ့အနိုင်ရပြီးတော့ပူးဆွဲခဲ့တာပါဒါပေမဲ့အဲဒီနောက်ပိုင်းကစပြီးဥရောပအသင်းတွေကပဲ၄ချိန်ဆက်ပူးဆွဲထားတာဖြစ်ပါတယ်ဆိုတော့ဒီတစ်ချိန်မှာရောထောင်အမေရိကအသင်းတွေတကယ်ပဲပိုဆွဲနိုင်မလားကာတာနိုင်ငံရဲ့ယာတီဥရုအနေထားကတော့ဥရောပအသင်းတွေအတွက်အကောင်းဆုံးအနေထားလို့မဆိုနိုင်ပေမဲ့လည်းထောင်အမေရိကပါဝင်အာဖရိကနဲ့တကမ္ဘာလုံးမှာရှိတဲ့ထိပ်တန်းကစားသမားအများစုဟာဥရောပမှာကစားနေတာကြောင့်အရင်လိုတိတ်ပြီးတော့
သီးသီးသာသာကွာမဲ့အနေထားမဟုတ်ဘူးလို့ဆိုရမှာဖြစ်ပါတယ်။ဒါပြင်ရင်ကတော့ဥရောပပြပမှာကစားတဲ့ပွဲတွေကိုတောင်အမေရိကအသင်းတွေကနိုင်လေရှိပေမဲ့တောင်အာဖရိကနဲ့ဘရာဇီးနိုင်ငံတွေမှာကျင်းပခဲ့တဲ့2010နဲ့2014ကမ္ဘာဖလားတွေမှာဥရောပအသင်းတွေဘူးဆွဲပြီးတဲ့နောက်မှာတော့ဒီအစင်လာကြီးကပြတ်သွားပြီဖြစ်တဲ့အတွက်ဘာမဆိုဖြစ်နိုင်တဲ့အနေထားလို့ပြောရမှာပါ။ပြီးခဲ့တဲ့ဘက်ကတော့ဘရာဇီးကွင်းနဲ့လူဖရက်ကသူတင်ဘရာဇီးဟာဘူးဆွဲနိုင်ခြေရှိတဲ့အသင်းတွေကတသင်းဆိုပြီးတော့ပြောပါတယ်ဆိုတော့အင်္ဂလန်သင်းရဲ့နီးပြ Gareth Southgate ကရောအင်္ဂလန်သင်းရဲ့ကမ္ဘာဖလားအလားအလာနဲ့ပတ်သက်ပြီးဘယ်လိုမျှော်လင့်ထားပါသလဲ
Ultimately that's you know that's what we're here for we're trying to achieve that goal and
ကမ္ဘာဖလားကိုအနိုင်ရဖို့အတွက်ပဲကျွန်တော်တို့ဒီကိုလာခဲ့ကြတာလေဒီညီမန်းချက်ကိုအောင်မြင်အောင်လုပ်ဖို့အတွက်ကျွန်တော်တို့စူးစမ်းသွားမှာဖြစ်ပါတယ်ပူဆွဲဖို့လည်းဖြစ်နိုင်ပါတယ်ဘာကြောင့်လဲဆိုတော့ semi final ကိုရောက်နိုင်တယ်ဆိုရင် final ကိုလည်းရောက်နိုင်ပါတယ်အဲ့လို final ကိုရောက်နိုင်တယ်ဆိုရင်အနိုင်လည်းရနိုင်ပါတယ်ကျွန်တော်တို့ကလည်းဘိုးဆွဲနိုင်ကြီးရှိတဲ့အသင်းတွေတဲကတခုပါအသင်းကောင်းတွေနီးပြားတွေအများကြီးရှိပါတယ်ဆိုတော့ဘယ်အသင်းမဆိုအနိုင်ရနိုင်ပါတယ
်တစ်ဆက်တည်းမှာပဲနောက်ထပ်ဘောလုံးသတင်းတွေမှာတော့ Netherlands နီးပြားလူကြီး Van Gaal ဟာ CJ Cancer ရောဂါခံစားနေရတယ်လို့တနင်္ဂနွေနေ့ကပြောလိုက်ပါတယ်အသက်80ရှိပြီဖြစ်တဲ့ Van Gaal ကသူအနေနဲ့စီးတဲ့ဝိညာဉ်ခံစားနေရပေမဲ့ Netherlands ရဲ့နီးပြဖြစ်နေဆက်ပြီးတော့တာဝန်ယူမှာဖြစ်တယ်လို့ Netherlands ရုပ်သံလိုင်း Humberto ကိုပြောခဲ့ပါတယ်။ Bangkok အတွက်တော့ဒါဟာ Netherlands အသင်းရဲ့နီးပြဖြစ်တတိယကြိမ်တာဝန်ယူတာဖြစ်ပြီးတော့2014ကမ္ဘာဖလားတုန်းကတော့သူဟာတတိယရခဲ့ပြီးတော့ဒီကြိမ်မှာသူအနေနဲ့ Netherlands အသင်းကိုဘယ်လောက်ထိအောင်မြင်အောင်လုပ်နိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်စုစည်းတင်ပြခဲ့တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြရတာဖြစ်ပါလေရှင်။ဗုဒ္ဓဘုညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်ကြာသပတေးနေ့မနက်ခင်းမှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါလေရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ရုရှားပေါ်မှာဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ပြီးနောက်ထပ်အခိုင်အမာအရေးယူလှုပ်ဆောင်ကြဖို့ယူကရိန်းသမ္မတဇယ်လန်စကီကဒီကနေ့တောင်းဆိုလိုက်ပါတယ်။အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကနောက်ထပ်ပြင်းထန်တဲ့လှုပ်ဆောင်ချက်တွေချမှတ်ဖို့ပြင်ဆင်နေကြသလိုရုရှားတို့ကျူးကျော်စစ်ကိုတုံ့ပြန်ရေးမြောက်တလန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့နိုင်ငံသားရေးဝန်ကြီးတွေဘရက်ဆဲလ်မြို့မှာဆွေးနွေးနေကြတဲ့အချိန်မှာသမ္မတဇယ်လန်စကီကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဒဏ်ခတ်အရေးယူမယ်ဆိုတဲ့လေလုံးထွားပြောဆိုတာတွေထက်ကြားနေရချိန်မှာပဲရုရှားစစ်တပ်ကတော့လှုပ်ချင်ရလှုပ်သွားပါပြီ။အရေးယူဖို့တွေ့ဝေနေတာမျိုးကျွန်တော်သိမခံနိုင်တော့ပါဘူးလို့အိုင်ယာလန်လွှတ်တော်ကပြောတဲ့ဗီဒီယိုမေးခွန်းထဲမှာသမ္မတဇယ်လန်စကီကပြောခဲ့တာဖြစ်ပါတယ်ရှင်။ယူကရိန်းနိုင်ငံဘူချာမြို့မှာလူအများအများကိုတပ်ဖြတ်မှုလို့ပိုယဟမင်းကြီးဖရန်စစ်ကခေါ်ဆိုလိုက်ပါတယ်။ဒီလှုပ်ရက်အတွက်ဒီကနေ့ပြစ်တင်ရှုံချလိုက်ပါတယ်။ဘူချာမြို့ကလမ်းတွေပေါ်မှာလူသေးလောင်းတွေတွေ့ရသလိုလူအများအများကိုစုပြီးတော့မြေမြုပ်ထားတာတွေတွေ့ရတဲ့အပြီးနိုင်ငံတကာကအပြင်းထန်ဝေဖန်ရှုံချနေချိန်မှာပုပ်ယဟန်မင်းကြီးကပြစ်တင်ရှုံချလိုက်တာဖြစ်ပါတယ်။ဒီစစ်ပွဲတွေကိုရပ်ပစ်ပါလက်နက်တန်တွေစိတ်ညင်သွားပါစေ။တေဆုံးခြင်းနဲ့အဖြစ်အမှောက်တွေရပ်ပစ်ပါလို့ပုပ်ယဟန်မင်းကပြောလိုက်ပြီးဘူချာမြို့ကနေပြို့လိုက်ပို့လိုက်တဲ့အလံတလက်ကိုပုပ်ယဟန်မင်းကြီးကကိုင်မြောက်ပြီးတော့အလံကိုနှမ်းရှုပ်ခဲ့ပါတယ်ရှင်။ယူကရိန်းမှာအရက်သားတွေကိုတပ်ဖြတ်မှုပေါ်အိန္ဒိယကပြစ်တင်ရှုံချလိုက်ပါတယ်။ဒါဟာဖြင့်ယူကရိန်းကိုရုရှားတို့တူးကြော်တိုက်ခိုက်မှုအပေါ်အိန္ဒိယနိုင်ငံကပထမဆုံးလူသေရှင်ကြားပြစ်တင်ဝေဖန်လိုက်တာဖြစ်ပေမဲ့ရုရှားဟာအိန္ဒိယရဲ့အရေးပါတဲ့စီးပွားရေးမိဖန်နိုင်ငံတစ်ခုဖြစ်နေဆက်ရှိနေတယ်လို့ပြောပါတယ်။ရုရှားကိုယူကရိန်းကတူးကြော်တိုက်ခိုက်ခဲ့တဲ့အပေါ်ရုရှားရဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်နေနှစ်ပေါင်းများစွာရပ်တည်လာခဲ့တဲ့အိန္ဒိယနိုင်ငံဟာအမေရိကန်နဲ့မဟာမိတ်တို့ကအပြင်းထန်ဖိအားပေးနေတဲ့ကြားမှာပဲပြစ်တင်ဝေဖန်မှုရှောင်နေခဲ့တာဖြစ်ပါတယ်။ဘူချာမျိုးကတပ်ဖြတ်မှုတွေကိုအပြင်းထန်ရှုံချပါတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကလွှတ်တော်မှာဒီကနေ့ပြောဆိုလိုက်တာဖြစ်ပါတယ်ရှင်။ဗုဒ္ဓဘုညရဲ့သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Khali နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American တန်ကနေအခုထုတ်လွှင့်ခဲ့တဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြပကြီးည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်။
This program has come to you from the Voice of America, Washington.